Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကားနေ2021ခုနှစ်နိုဝင်ဘာလ1ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီ။ည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်လေးကိုတော့မိုင်းတိုမီတာ31 32 58တို့ကနေတိုက်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်တမ်မီကန်တော်ဆန်းစုကြည်ကသူမပေါ်တင်ထားတဲ့ဆွေးချက်တချို့ကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာကိုယ်တိုင်ထွက်ဆိုခဲ့ပါလေ။ကုလသမဂ္ဂဥရုဆန်ယာညီလာခံကိုကမ္ဘာကောင်းဆောင်နေတက်ဖို့စကော့တလန်ကိုရောက်နေကြပါပြီ။ဂျပန်ရုပ်ောက်ပွဲမှာဝန်ကြီးချုပ်ဖူမီယိုရှိကီဒါဦးဆောင်တဲ့ LDP ပါတီအနိုင်ရသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေနဲ့တခြားထက်တန်းရောက်သတင်းတွေကိုကိုအမြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူတနင်္လာညအတွက်ထိတ်တဲရောက်သတင်းလွှာတွေမှာတော့ချင်းပြည်နယ်မတူပီမြို့နယ်တွေကရွာတွေကိုစစ်ကောင်စီတပ်ဘက်ကနေမြေရှင်းလင်းနေပါတယ်ဒီသတင်းမှာနားဆင်ရမှာကတော့
တို့တနတ်တကုံ6တနတ်ပြည့်တော်ပြန်လာအဲ့အပေါ်ဆုံးမတူပီခြေဆိုင်300လေးခလာရ300လေးရဲ့လက်နက်ကြီးတွေနဲ့တို့ကလည်းကြေးရွာရောဆန်းဆန်းထူတဲ့အဲ့ခါကျကြေးရွာလို့ရကြေးရွာကမနေချင်တော့
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ချင်းပြည်နယ်ထန်တလန်မြို့ဒီရှိုဖြက်စည်းခံရမှုကိုနှစ်ဖက်ပြန်လည်ဆွဆွဲနေတာနဲ့ NNI ရုံးတွေဖြက်စည်းခံရတာအကျိန်40ကျော်ရှိလာနေတဲ့အခြေအနေနောက်ကိုဗစ်အလွန်ထိုင်းခီးသွားလုပ်ငန်းပြန်ဖွင့်တဲ့အချိန်မှာတော့မြန်မာအလုပ်သမားတွေရဲ့မျှော်လင့်ချက်တိုးလာနေတဲ့အကြောင်းစားတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါရှင်အခုရင်းဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ကကြေညာပေးကြပါလိမ့်မယ်ရှင်
နိုင်ငံတော်တမင်ကန်တော်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့တဘာဝဘေးရန်နဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်နေပြည်တော်အထူးတရားရုံးမှာဒီကနေ့နိုဝင်ဘာလ1ရက်နေ့မှာတော်ဆန်းစုကြည်ကိုယ်တိုင်တက်တည်ထွက်ဆိုခဲ့တယ်လို့စုံစမ်းသိရှိရပါတယ်။နေပြည်တော်တည်ထောင်တရားရုံးမှာတနင်္လာနေ့တိုင်းစစ်ဆင်နေတဲ့တမရဝင်းမြင့်ရဲ့တဘာဝဘေးအမှုတမှုနဲ့တော်ဆန်းစုကြည်အမှုသုံးမှုတို့ကိုဒီကနေ့မှာကြားနာစစ်ဆေးခဲ့တာမှာတဘာဝဘေးအမှုအတွက်တောင်ဆန်းစုကြည်ကိုယ်တိုင်ပထမဆုံးအကြိမ်တက်တည်ထွက်ဆိုခဲ့တာဖြစ်ပါတယ်။တောင်ဆန်းစုကြည်ရဲ့ရှေ့နေတွေသတင်းမီဒီယာတွေကိုသတင်းမပေးရလို့တားမြစ်ခံထားရတဲ့အတွက်ထွက်ဆိုချက်အသေးစိတ်ကိုတော့မသိရပါဘူး။နေပြည်တော်တည်ထောင်တရားရုံးမှာနောက်ထပ်ဆွဲချက်တင်ထားတဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုနဲ့ပို့ကုန်သွင်းကုန်ဥပဒေချိုးဖောက်တယ်ဆိုတဲ့အမှုတွေကိုလည်းဒီကနေ့ကြားလာပါတယ်။အဲ့ဒီအမှုတွေအတွက်ပြန်ခေါ်တက်တည်၅ဦးကိုရှင်းနေတဲ့အပြန်အလှန်မေးခွန်းထုတ်ခဲ့ကြပါတယ်။ဆီယနာတင်ခဲ့တဲ့နေ့ကတော့ဆန်းစုကြည်နေကိုဝင်ရောက်ရှာဖွေဖမ်းဆီးခဲ့စဉ်ပါခဲ့တဲ့ပုံမှုအဆင့်ရှိသူတဦး၊ဗိုလ်ကြီးနှစ်ဦး၊တက်ကြတဦးနဲ့ရဲမှူးတဦးတို့ပါဝင်တယ်လို့စုံစမ်းသိရှိရပါတယ်။သူတို့ရဲ့ထွက်ဆိုချက်အသေးစိတ်ကိုတော့မသိရပါဘူး။တော့ဆန်းစုကြည်ရဲ့နေအိမ်မှာဆက်သွယ်ရေးစကားပြောစက်နဲ့ဖုန်းစင်ကနေမမိအောင်ကြားပြဆက်ကျမ်းမာတွေ့တယ်ဆိုတော့ဆွဆွဲချက်နဲ့ပုဂုံသွင်းကုန်ဥပဒေပုံမှန်ရှိချိုးပေါက်တယ်ဆိုပြီးဆွဲချက်တင်ထားတာဖြစ်ပါတယ်ဆက်သွယ်ရေးဥပဒေပုံမှန်60ခွန်ကတော့ဒီပစ္စည်းတွေကိုတရားမဝင်လဲဝယ်ထားရှိတယ်ဆိုပြီးဆွဆွဲထားတဲ့အမှုဖြစ်ပါတယ်ဒီပစ္စည်းတွေဟာတောင်ဆန်းစုကြည်လက်ဝယ်မှာမိတဲ့ပစ္စည်းတွေမဟုတ်တဲ့အတွက်သူ့အပေါ်တရားမစွဲသင့်ဘူးလို့တောင်ဆန်းစုကြည်ရှင်းနေတွေကအစောပိုင်းတုန်းကတရားရုံးမှာခုခံချေပါထားပါတယ်ဒါ့အပြင်ဒီပစ္စည်းတွေလက်ဝယ်ထားရှိမှုကြောင့်ဆိုပြီးဆက်သွယ်ရေးပုံမှန်နဲ့တရားစွဲထားတာဟာဥပဒေအရအကျုံးမဝင်ဘူးလို့ရှင်းနေတွေကပြောကြားထားပါတယ်ဒီနေ့စစ်ဆေးတဲ့အမှုသုံးမှုကိုနိုဝင်ဘာလ10ရက်နေ့မှာဆက်လက်ကြားနာဖို့ရုံချိန်ပေးထားပါတယ်လက်ရှိမှာတောင်ဆန်းစုကြည်အားအဂရီလိုက်စားမှုနိုင်ငံတော်လေးဝက်ချက်ဥပဒေချိုးဖောက်မှုစတဲ့အမှုအပါအဝင်အမှုပေါင်း၁၁မှုနဲ့လက်ရှိမှာရင်ဆိုင်နေရပါတယ်ခင်ဗျာ
။ရိန်ဂျာကောင်းဆောင်တူဒုက္ခသည်စခန်းတွင်အသက်ခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တွေတွင်မှရိန်ဂျာ182ဦးကိုဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်။ရိန်ဂျာ9သိန်းခိုးလုံနေတဲ့ကော့ဆက်ဘဇာဒုက္ခသည်စခန်းမှာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကရိန်ဂျာကောင်းဆောင်တူဖြစ်တဲ့မိုဟစ်ဦးလာဟာတနက်နဲ့အပြစ်ခတ်တပ်ဖြတ်ခံခဲ့ရတာပါ။အသက်48နှစ်အရွယ်ကျောင်းဆရာတူဖြစ်တဲ့ဦးလာဟာရိန်ဂျာလူဖွဲ့စီမှလေးစားခံရသူတူဖြစ်ပြီးတော့အသက်မခံရမီရခိုင်ရိန်ဂျာကတင်ရင်တက်အာစာကသူ့ကိုပြစ်မှတ်ထားလောက်ကြံမယ်လို့ချင်းချောက်တာတွေရှိခဲ့ပါတယ်။တပ်ဖြတ်မှုအတွက်ပါဝင်ပတ်သက်တယ်လို့တန်တရားရှိသူ10ဦးကိုဖမ်းဆီးထားတယ်လို့အထူးရဲတပ်ဖွဲ့ခေါင်းဆောင်ကလည်းပြောပါတယ်။နောက်ထပ်ဖမ်းဆီးထားသူ114ဦးကလည်းသူတို့ဟာအာစာတပ်ဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုထားတယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဟာဒုက္ခသည်စခန်းထဲမှာတပုံအုပ်စုတွေလှုပ်ရှားနေတာကိုပုံမှန်အပြင်ညင်းဆိုလို့ရှိပါတယ်။ရိန်ဂျာဆိုတဲ့အတုံးတုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံမယ်လို့ပြောဆိုတော့ပါတယ်ခင်ဗျာ
ကိုဗစ် -19 တတိယလိုင်းနဲ့ခံရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းတက်ခွဲဆန်းသတ်မှုနမူနာပေါင်း 19,218 ခုကိုပြုလုပ်ခဲ့တာမှာ898ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိရကြောင်းစစ်ကောင်စီကြမ်းမာရေးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ19ဦးရှိခဲ့တာကြောင့်အခုအချိန်ထိစုစုပေါင်းသေဆုံးသူ 19,914 ဦးရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုအချိန်ရော့ကျလာနေတဲ့အတွက်အခြေခံပညာကျောင်းတွေကိုဒီကနေ့နိုဝင်ဘာလ10ရက်နေ့မှာပြန်ဖွင့်လိုက်ပါတယ်။ဒါပေမဲ့ကျောင်းသူចောင်းသူចောင်းသားဥယေတိတိတာတာနဲနေတယ်လို့ចောင်းသားမိသားစုအတိုင်းဝိုင်းကပြောပါတယ်။နိုဝင်ဘာလ10ရက်နေ့မှာចောင်းပြန်ဖွင့်မဲ့ကိစ္စကိုကိုရိုနာဗိုင်းရပ်စ်ရောဂါပိုးကာကွယ်ထိန်းချုပ်ကုသရေးဘုတ်ကော်မတီကအောက်တိုဘာ28ရက်နေ့မှာအသိပေးចောင်းကြားချက်ထုတ်ပြန်ခဲ့တာပါ။ရောဂါပိုးတွေ့ရှိမှုလေ့လာဆန်းစစ်ပြီးပြည်နယ်နဲ့တိုင်းကိုကူကမြို့နယ်ပေါင်း46မြို့နယ်ကစာတင်ចောင်းတွေကိုတော့ယာယီပိတ်ထားဆဲဖြစ်ကြောင်းအဲ့ဒီအသိပေးအကြောင်းကြားချက်မှာဖော်ပြပါတယ်။ရောဂါပိုးကူးစက်မှုအချိန်မြင့်စဉ်ကပြဋ္ဌာန်းခဲ့တဲ့ Stay at home မလိုအပ်ဖက်နေအပြင်မထွက်ရအစီအစဉ်မှာအကျုံးဝင်တဲ့မြို့နယ်အတော်များများကိုလည်းပြီးခဲ့တဲ့သတင်းပတ်ကစလို့ပြန်ရုပ်သိမ်းပေးနေပြီဖြစ်ပါတယ်ခင်ဗျာ။
တကဘာလုံး COVID-19 ကြောင့်တည်ဆုံးသူ5သန်းကျော်သွားပြီလို့ John Sockham တက္ကသိုလ်ရဲ့လေ့လာရေးဌာနကဆိုပါတယ်။တည်ဆုံးသူ4သန်းပြည့်ပြီးလေးလကြာမှ5သန်းကိုရောက်ရှိခဲ့တယ်လို့တင်းလာလေးအစောပိုင်းကမှဌာနကဖော်ပြခဲ့ပါတယ်။နိုင်ငံတချို့မှာလူတဦးချင်းစီကိုဆေးတလုံးစီထိုးပေးနိုင်ဖို့အသေးအတန်လုံပန်းနေရချိန်မှာနိုင်ငံတချို့ကဆေးပြေဝထိုးပြီးလို့နောက်ထပ်စွမ်းအမြစ်ကာကွယ်ဆေးထိုးပေးနေတာဖြစ်ပြီးအခုလိုအချိန်မှာပဲတည်ဆုံးသူအကြီးအသေးက5သန်းကိုရောက်ရှိခဲ့တာဖြစ်ပါတယ်။အီတလီနိုင်ငံရောမမြို့မှာရောက်ရှိနေတဲ့ G20 ကမ္ဘာစမ်းမှုထိပ်သီးခေါင်းဆောင်တွေစီကိုပေးပို့တဲ့အိပ်ဖွင့်ပေးစာတစ်စောင်ထဲမှာတော့ချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေကြားကာကွယ်ဆေးဖြန့်ဝေမှုမများမတာဖြစ်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအထူးလေးပေးပြောဆိုလာတဲ့ဆိုပြီးတော့ရေးသားထားပါတယ်။ဩစတြေးလျနိုင်ငံမှာတော့နိုင်ငံသားတွေနဲ့အမြဲတမ်းနေထိုင်သူတွေဟာခီးသွွားကန့်သတ်ချက်တွေကိုတိန်းလာနေမှာစတင်လျှော့ပေးလိုက်ပါပြီ။နိုင်ငံအတွင်းပြန်လည်ဝင်ရောက်လာမဲ့လူတွေအတွက်လည်းနှစ်ပတ်အသွားလာကန့်သတ်မထားတော့သလိုနိုင်ငံကထွက်ခွာမဲ့သူတွေအတွက်လည်းအထူးခွင့်ပြုချက်ယူစရာမလိုတော့ပါဘူး။ထိုင်းနိုင်ငံမှာလည်းကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသူတွေကိုတိန်းလာနေကစပြီးတော့နိုင်ငံအတွင်းဝင်ရောက်ခွင့်ပြုလိုက်ပါပြီ။ကိုဗစ်ကပ်ဘေးကာလအတွင်းခီးသွွားလုပ်ငန်းကန့်သတ်ချက်တွေကြောင့်နိုင်ငံစီးပွားရေးထိုးကျခဲ့တာဖြစ်ပါတယ်။အေမီပြောခွင့်ရဂျန်ဆာဂီကတော့သူမအနေနဲ့ကာကွယ်ဆေးအပြည့်ထိုးပြီးခဲ့ပေမဲ့လည်းကိုဗစ်ကူးစက်ခံခဲ့ရပြီးအခုခါမှာတော့ရောဂါလက္ခဏာခက်ပြပြောလောက်ပဲပြသတယ်လို့ဆိုပါတယ်။သူမဟာအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့အတူကမ္ဘာခေါင်းဆောင်တွေတက်ရောက်နေတဲ့ G20 ထိပ်သီးဆွေးနွေးပွဲခရီးစဉ်မှာလိုက်ပါသွားခြင်းမရှိခဲ့ပါဘူးခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတနေ့လာနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အပါအဝင်ကမ္ဘာခေါင်းဆောင်အတော်များများဟာကုလသမဂ္ဂဥရယာတိဆိုင်ရာညီလာခံ COP26 ကိုတက်ဖို့အတွက်စကော့တန်နိုင်ငံဂလတ်စကိုမြို့ကိုဒီကနေ့ရောက်သွားကြပါပြီ။2050ခုနှစ်မှာကာဗွန်တန်းဝေထုတ်လွှတ်မှုရပ်တန့်ရေး G20 ထိပ်သီးဆွေးနွေးပွဲအတွင်းသဘောတူညီချက်မရနိုင်ပဲပြီးဆုံးသွားပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ဥရယာတိပြောင်းလဲမှုဆိုင်ရာညီလာခံကိုစကော့လန်မှာဆက်လက်ကျင်းပကြတာဖြစ်ပါတယ်။ကမ္ဘာကြီးပူနွေးလာနေမှုကိုဟန်တားနိုင်ရေးအတွက်2050ခုနှစ်မတိုင်ခင်မှာကာဗွန်တန်းဝေထုတ်လွှတ်မှုတွေကိုရပ်တန့်ရမယ်လို့ပညာရှင်အများစုကယုံကြည်ထားကြတာပါ။အီတလီနိုင်ငံရောမမြို့မှာကျင်းပခဲ့တဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းပန်နခုနှစ်မှာကာဗွန်တန်းဝေထုတ်လွှတ်မှုတွေကိုရပ်တန့်တဲ့ဆိုတာအတိအကျသတ်မှတ်ခြင်းမပြုဘဲလက်ရှိရာစုနှစ်အလယ်လောက်မှာကာဗွန်တန်းဝေထုတ်လွှတ်မှုတွေကိုလျှော့ချတဲ့ဆိုတာနဲ့မီသိန်းတန်းဝေထုတ်လွှတ်မှုကိုလျှော့ချမယ်ဆိုတာကိုပဲရေဘူးအားဖြင့်သဘောတူခဲ့ကြတာပါ။ဖန်လဝင်တန်းဝေထုတ်လွှတ်မှုကိုဖြစ်ပေါ်စေတဲ့မီသိန်းတန်းဝေဟာကာဗွန်ဒိုင်အောက်ဆိုက်တန်းဝေထက်အစပေါင်းများစွာပိုဆိုးတယ်လို့ဆိုပါတယ်။ဂလတ်စကိုညီလာခံမှာတော့ခေါင်းဆောင်တွေဟာသူတို့တိုင်းပြည်အသီးသီးမှာလှုပ်ဆောင်နေကြတဲ့ဥရယာတိပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုကာကွယ်ပြောဆိုကြမှာဖြစ်ပြီးအနာဂတ်မှာဘယ်လိုလှုပ်ဆောင်ကြမယ်ဆိုတာတွေကိုလည်းကတိကဝတ်ပြုကြမှာဖြစ်ပါတယ်။ညီလာခံကိုအရှင်အဖြစ်လက်ခံကျင်းပတဲ့ဗြိတိန်ကတော့အခုချိန်ဟာဥရယာတိပြောင်းလဲမှုအတွက်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့နောက်ဆုံးအချိန်ရောက်နေပြီလို့ပြောပါတယ်။တရင်နှစ်ပတ်ကြာကျင်းပမဲ့ဒီညီလာခံဖွံ့ဖွဲကိုတော့ကမ္ဘာခေါင်းဆောင်100ကျော်တယောက်ကြောက်ဖို့ရှိပါတယ်ခင်ဗျာ။
မလေးရှားနိုင်ငံကအလုသမားတွေကို2022ဒုတိယနှစ်ဝက်လောက်မှာနိုင်ငံအတွင်းဝင်ရောက်ခွင့်တွေပြေလျှော့ပေးမယ်လို့တောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ခက်ပြီးကြောက်အလုသမားပြက်လက်မှုရောပါတက်တာစီဖို့နဲ့စားအုံးစီထုတ်လုပ်မှုကိုမြှင့်တင်ဖို့အခုလိုပြေလျှော့ပေးခြင်းဖြစ်တယ်လို့ဖော်ပြပါတယ်။စားအုံးစီထုတ်လုပ်မှုမှာကမ္ဘာဒုတိယအကြီးဆုံးဖြစ်တဲ့မလေးရှားနိုင်ငံဟာ ကိုဗစ်ကပ်ပီးကြောင့်2021ကစပြီးတော့အင်ဒိုနီးရှားအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေစီကအလို့သမားဝင်ရောက်မှုရပ်တန့်ခဲ့တာပါစားသုံးသည့်ထွက်နှုန်းကောင်းပြီးထုတ်လုပ်မှုတိုးတက်လာရင်တော့လာမယ့်နှစ်မှာပြန်လည်လုပ်ငန်းပြန်လည်အရှိန်ရလာလိမ့်မယ်လို့မျှော်လင့်ထားကြောင်း2022အစိုးရစီးပွားရေးမျှော်မှန်းချက်တွေမှာဖော်ပြထားပါတယ်မလေးရှားနိုင်ငံဟာသူ့ရဲ့ပေါ်ကျွဲတဲ့စားအုံးစီစိုက်ခင်းတွေကနေချောကလက်နဲ့နှကန်းနီတောက်တွေအထိထုတ်လုပ်နိုင်ဖို့နိုင်ငံသားကနေအထောက်ထားခံလုံတဲ့အလုပ်သမား3သိန်းကျော်ကိုအားထားနေရတာလည်းဖြစ်ပါတယ်ခင်ဗျာ
ဂျပန်ရွေးကောက်ပွဲမှာမျှော်လင့်မထားဘဲတည်တည်သားသားအနိုင်ရလိုက်တဲ့ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာဒေသတွင်းအားကောင်းလာနေတဲ့တရုတ်ကိုဟန်တားနိုင်ရေးအပါအဝင်ဥရုယာပြည်ပြောင်းလဲမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကာယောဂဘေးကနေစီးပွားရေးပြန်လည်နလန်ထူရေးစတာတွေကိုဆောင်ရွက်သွားမယ်လို့ဒီကနေ့တင်းတင်းလာနေမှာပြောကြားလိုက်ပါတယ်။အများကခံမှန်းထားတာတွေနဲ့ဆန့်ကျင်ပြီးမိနစ်တင်းတင်းကလေးနေမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ Liberal Democratic Party LDP ပါတီတစ်ခုတည်းကပြက်ပြက်သားသားအနိုင်ရလိုက်တာကြောင့် Mr. Kishida အနေနဲ့အကွဲအကွဲပြပြဖြစ်နေတဲ့ပါတီရဲ့အကြီးအကဲဖြစ်လာရုံနဲ့မကဘဲကိုရိုနာကာယောဂါဘေးကပြန်လည်နလန်ထူရေးအပါအဝင်ဘတ်ဂျက်ကိစ္စရပ်တွေကိုလွတ်တော်အတွင်းလွတ်လပ်စွာလှုပ်ကန်ခွင့်ရသွားတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်တုန်းကတော့အာဏာရထားတာတလားသာရှိသေးတဲ့မစ္စတာကီရှိဒါဟာလည်းသူ့ရှေ့ကဖြတ်သွားမှုတဲ့ဝန်ကြီးချုပ်တချို့လိုပဲလှပိုင်းသာခံတဲ့ဝန်ကြီးချုပ်ဖြစ်မယ်လို့ခန့်မှန်းခဲ့ကြပေမဲ့ရှေ့လအတွင်းကျင်းပမဲ့အထက်လွှတ်တော်ရွေးကောက်ပွဲမတိုင်ခင်သူကိုယ်ပိုင်မူဝါဒတွေကိုအကောင့်ထဲဖော်ခွင့်ရသွားစေပါတယ် LDP ပါတီအနေနဲ့ကာကွယ်ရေးအသုံးစရိတ်ကို200ခန့်လုံးတိုးမြှင့်သုံးဆွဲသားမယ်လို့ကတိပြုထားပြီးအရှုတ်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့နဲ့ရန်ကိုကာကွယ်နိုင်ရေးအတွက်လိုအပ်တဲ့လက်နက်ပစ္စည်းတွေအလင်းအမြန်ဝယ်ယူသွားမယ်လို့လည်းပြောပါတယ်သူအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုအလေးပေးဆောင်ရွက်ကြောင်းပြသတဲ့အနေနဲ့ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာကုလသမဂ္ဂဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံကိုတက်ဖို့အတွက်မနေ့ပြန်အင်္ဂါနေ့မှာစကော့တလန်နိုင်ငံဂလတ်စကိုမြို့ကိုသွားမယ်လို့ပြောပါတယ်ခင်ဗျာ
အခုတနင်္လာနေ့မှာတော့သင်းကုံနဲ့ပတ်သက်ပြီးတော့ပြင်သစ်ကအချိုးချောင်းမဲ့ချင်းချောက်တာတွေမရုပ်သိမ်းဘူးဆိုရင်ဗြိတိန်အနေနဲ့ပြင်သစ်ကိုအရေးယူမယ်လို့သတိပေးလိုက်ပါတယ်2021ခုနှစ်ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ပြီးနောက်ပိုင်းပြင်သစ်ငါးပန်းလေးတွေကိုဗြိတိန်ကလိုင်စင်ထုတ်မပေးတော့တာနဲ့ပတ်သက်ပြီးတော့ပြင်သစ်ကိုဒေါ်လာထွက်စေခဲ့တာပါပြင်သစ်သမ္မတအမန်နွေမက်ခရွန်ကတော့ဗြိတိန်ဘက်ကခိုင်လုံဖို့လိုအပ်ပြီးသို့မဟုတ်ပါကပြင်သစ်အနေနဲ့ကုန်သွယ်ရေးမှာပြန်လည်လက်စားချေရလိမ့်မယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကပြောဆိုထားပါတယ်ငါးပန်းလိုင်စင်တွေထုတ်မပေးရင်ဗြိတိန်ငါးပန်းလေတွေကိုလည်းပြင်သစ်စစ်ကမ်းတွေမှာငါးလာချတာမျိုးကိုပိတ်ပစ်ဖို့နဲ့ဗြိတိန်သင်းကုန်အားလုံးကိုစစ်ဆေးဖို့ပြင်သစ်ဘက်ကတနည်းတန်ချထားပါဗျ။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ကုလသမဂ္ဂအကြီးအကဲအကြီးအဆလာဗွန်ဒါလီယန်ကိုပြီးခဲ့တဲ့စနေနေ့ကပြောဆိုလာမှာတော့ပြင်သစ်ရဲ့ငါးလွန်ကျွန်ဖန်ဆီးမှုဟာမမျှတာကြောင့်နဲ့ဒီအငင်းပွားမှုကိုဥရောပကနေဗြိတိန်ထွက်တဲ့ကိစ္စပေါ်မှာဆွဲယူပြီးတော့မှီညံပြောဆိုနေကြောင်းဇော်ရက်ကတက်ထားပါဗျခင်ဗျာ။
နိုဝင်ဘာလတရနေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။ချင်းပြည်နယ်မတူပီမြို့နယ်တွေကရွာတွေကိုစစ်ကောင်စီတပ်တွေကလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ခရဲကနယ်မြေရှင်းလင်းမှုတွေလုပ်နေပါတယ်။အခုချိန်ထိလည်းအဲ့ဒီဒေသတဝိုက်မှာစခန်းချပြီးတော့လှုပ်ရှားနေတဲ့အတွက်ဒေသခံပြည်သူတွေဟာနေရက်မပြန်ရဲကြပဲဖြစ်နေပါတယ်။နယ်မြေရှင်းလင်းမှုအတွင်းမှာလက်နက်ကြီးလက်နက်ငယ်တွေနဲ့လိုက်ပြီးတော့ပစ်ခတ်နေတာကြောင့်ကျေးရွာလေးရွာထပ်မနဲ့ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရတယ်လို့ကိုတိုင်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေက VOA ကိုပြောပါတယ်ဒီအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်ချင်းပြည်နယ်မတူပီမြို့မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်ရင်းတစ်ခုကစစ်သားအယောက်80ကျော်လောက်အော်တိုဘားလာ12ရက်နေ့ကစပြီးတော့မတူပီမင်းတပ်လမ်းမကြီးတစ်လျှောက်ကျေးရွာနယ်အိမ်တွေရှိရာဖက်လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ပြီးတော့နယ်မြေရှင်းလင်းနေတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်ရွာလုံးကျွတ်ဘေးလွတ်ရာထွက်ပြေးတင်းရှောင်နေကြရတယ်လို့ကိုရိုင်းထွက်ပြေးနေကြတဲ့ဒေသခံတွေက VOA ကိုပြောပါတယ်အဲ့ဒီဒေသတွေဖက်မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ဇူလိုင်လကုန်ပိုင်းကစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့ပေမဲ့လက်ရှိတိုက်ပွဲမရှိချိန်ခလာရ304တပ်ကနေရွာတွေဖက်ပစ်ခတ်နေတာကြောင့်မနေ့ရက်ဘက်နဲ့အကုန်ထွက်ပြေးနေရတာလို့လုံခြုံရေးအရနာမည်မဖော်လိုတဲ့မတူပီမြို့နယ်ချန်ပီယံကကျေးရွာခံတအူးကပြောပါတယ်
အဲ့လမ်းရှင်းပေါ်ဆက်လာတာနော်အဲ့ဒီထွက်လာတဲ့နောက်ပိုင်းမှာကြေးရွာတွေမှာမရောက်ခင်မှာဘယ်လိုလုပ်တယ်လဲဆိုတော့အဲ့ဒီကြေးရွာမရောက်ခင်အမှန်တုံးမှာတော့အလိုဝါနဲ့ဆင်းတော့သူတို့စနတ်တဲ့အတကုံလုံးအတကုံ6အတနာတဲ့ဖြစ်ထောက်ပြန်တာအဲ့ဒီအပေါ်အစုံမကတိတုံးအခြေဆိုင်304ခလာရ304ရဲ့လက်နက်ကြီးတွေနဲ့သူတို့ကလည်းကြေးရွာရဲ့ရောဆန်းဆန်းထူတဲ့အဲ့ဒါကြောင့်ကြေးရွာလို့ရကြေးရွာတွေမှာမနေချင်တော့ဘူ
းအဲ့ဒီအခြေအနေတွေကြောင့်မတူပီမြို့နယ်မတူပီမင်းတပ်လာမကြီးတစ်လျှောက်မှရှိတဲ့ချန်ပီယံကကြေးရွာ ချန်ပီယံခကျေးရွာရန်တိန်ကျေးရွာမွန်တုံးကျေးရွာနဲ့မင်းတပ်မြို့နယ်ကမိုင်တန်အမှတ်80ကလေရွှီကျွေးရွာတို့ကရွာသူရွာသားတွေရွာလုံးကျွတ်တောတောင်ဖက်မှာထွက်ပြေးပုန်းကိုနေကြပါတယ်။တချို့ရွာတွေမှာဆိုရင်စစ်သားတွေကတက်ဆွဲပြီးတော့နေအိမ်တွေကိုရှာဖွေတာပစ္စည်းတွေဖျက်ဆီးခိုးယူတာမကကြက်ဝက်သရိုက်ခြံတွေကိုလည်းတတ်စားကြတယ်လို့လည်းချန်ပီယံရွာသားကပြောပါတယ်
။ရွာတိုင်းရွာတိုင်းမှာသူတို့ကဝန်းနာတယ်ဝိတ်တယ်ဝိတ်တဲ့ချိန်မှာသူတို့ကပစ္စည်းတွေလည်းခိုးတယ်ပြီးတော့အိမ်တကားတွေကိုအကုန်လုံးကြချိုးတယ်ပြီးတော့အဲ့ဒီမှာရှိတဲ့ဟိုဆိုင်ကြဲတွေဂျင်းဆက်တွေအဲ့လိုမျိုးဆော်လာပြတွေတီအိုတွေအဲ့လိုမျိုးစင်သူတို့မလို့ရတဲ့အရာတွေရှင်တော့အကုန်လုံးမသွားတယ်အမလို့မရတဲ့ဒီယိုတွေဆိုထိုင်ခုံစပွဲတွေအဲ့လိုမျိုးဆိုတော့ free box ကနေပေါ့နော်အဲ့လိုမျိုးစင်သူတို့အကုန်လုံးရခွဲသွားတယ်
အော်ရိုဘာဒုတိယပတ်လောက်ခဲကထွက်ပြေးပြီးတော့ဘေးလို့ရပုန်းခိုနေကြရတဲ့ဒေသခံတွေမှာထွက်ပြေးစဉ်ယူလာတဲ့ဆန်စီစားတွေကုန်ပြီဖြစ်လို့ထမင်းနှက်မှန်အောင်တော့မစားနိုင်ကြပါဘူ
းတကယ်ကိုမိခင်တနက်စားရတဲ့အချိန်ကြီးလည်းရှိရပါတော့စေဝါးရည်လည်းမရှိဆန်တွေလည်းဟင်းဆိုရင်လည်းမရှိဘူးကြဒီတိုင်းပဲအာဒီလိုပဲအသက်ရှင်ဖို့ကအရေးကြီးတယ်ဆိုတော့လေဒီလိုပဲဖြစ်တယ်ပဲကြဟုတ်
ထွက်ပြေးနေကြရတဲ့ရွာသူရွာသားတွေထဲမှာလှသားကလေးငယ်တွေအသက်ကြီးပိုင်းအဖိုးအဖွားနဲ့မတန်ဆွမ်းနေလဲပါဝင်ပါတယ်။လက်ရှိချိန်မှာယာတီတုတ်ကွေးယောဂကူးစက်ချိန်ဖြစ်လို့တော်တော်များများဖြားနာနေကြပါတယ
်။ဒီလိုအကုန်လုံးအဲ့မှာစီပေးရှောင်ရတဲ့သူတွေတုတ်ကွေးယာတီတုတ်ကွေးအကုန်ဖြားနေကြတယ်။အဲ့လိုများလို့လည်းခံစားနေကြတယ်။
ချင်းပြည်နယ်မတူပီမြို့နယ်အပါဝင်မြို့နယ်ရှိကူမှာစက်တင်ဘာလ23ရက်နေ့ကလေးကဖုန်းလိုင်းတွေလည်းပြတ်နေပါတယ်။ဒါကြောင့်အစားအသောက်အကူအညီရဖို့လည်းအခက်အခဲတွေရှိနေပါတယ်။
လာမယ့်ဘက်တီလာမယ့်လာရီလာတို့ကျွန်တော်တို့ကရုံးကန်ရမယ်ဆိုပြီးတော့ဂျီတူလူထုတွေအားလုံးကစိုးရိမ်ကြတာကျွန်တော်တို့ဖက်ကအင်တာနက်လည်းအမှောင်ချခံရတယ်ဖုန်းလိုင်းကလည်းဖုန်းပြောဖို့ကအဲ့လိုမျိုးခဏခဏအပိတ်ခံရတယ
်ချင်းပြည်နယ်တဲကမြို့နယ်တချို့မှာစစ်တပ်ကအင်အားတိုးချက်ပြီးတော့တိတက်ခံကာကွယ်ရေးတပ်တွေရှိနေတဲ့နေရာတွေအပေါ်တိုက်ခိုက်မှုတွေလုပ်နေပါတယ်ပြီးခဲ့တဲ့ရက်ပိုင်းကထန်တလန်မြို့နယ်တဲကနေအိမ်တွေမီးရှို့ခံရတဲ့အတွက်နေအိမ်160ထက်မနည်းမီးလောင်ကျွမ်းခဲ့တယ်လို့ဖယားကျောင်းတစ်ခုလည်းမီးတွေပါရွာခဲ့ပါတယ်အောက်တိုဘာ29ရက်နေ့ကမီးလောင်မှုဟာစစ်ကောင်စီတပ်တွေရဲ့လက်ချက်ဖြစ်တယ်လို့တိတက်ခံတွေကစွပ်စွဲထားပေမဲ့အဲ့ဒီမီးရှို့မှုကသူတို့လက်ချက်မဟုတ်ဘူးလို့စစ်ကောင်စီကညင်ဆန်းထားပါတယ်
ဒါကတော့ချင်းပြည်နယ်မတူပီမြို့နယ်ကရွာတွေကိုစစ်ကောင်စီတပ်ဘက်ကနေမြေရှင်းလင်းနေတဲ့အကြောင်းနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မီးရှို့ခံခဲ့ရတဲ့ထန်တလန်မြို့ရဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးကြပါမယ်စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်အဖြစ်နဲ့ချင်းပြည်နယ်ထန်တလန်မြို့မှာအင်ဂျီတရာကျော်နဲ့ဖျားကြောင်းနေမီးရှို့ဖျက်ဆီးခဲ့မှုကိုမြမတမ်မကြီးဥကြုံမိုးထွန်းကကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြခဲ့ချိန်မှာပဲစစ်ကောင်စီကတော့သူတို့လုတာမဟုတ်ဘဲ PDF တွေလုတာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်ဒီတော့တွင်မှာတော့ထန်တလန်ပါဝင်ချင်းပြည်နယ်ထဲမှာမြမစစ်တပ်ရဲ့လူခွင်ချိုးဖောက်မှုဟာအလွန်ဆိုးဝါးနေကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကတနင်္ဂနွေနေ့တုန်းကနိုင်ငံတကာကိုတတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတဲ့အကြောင်းစုံကိုတော့မတ်ရင်ချင်းနိုင်ငံကတင်ပြထားပါတယ်
။မြန်မာစစ်တပ်ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအကာအကွယ်ပေးနိုင်ရင်လုံခြုံရေးကောင်စီအနေနဲ့အ мян ဆုံးအရေးယူပေးဖို့ဆိုပြီးကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကနေကုလသမဂ္ဂအထွေထွေညီလာခံမှာအောက်တိုဘာလ29ရက်နေ့ကတိုက်တွန်းပြောကြားချက်ထဲထန်တလန်မျိုးကအလိုဆိုးရွားနေတဲ့အခြေအနေတွေကိုအခုလိုပြောကြားသွားခဲ့ပါတယ
်။ In the township called Tandalan in Chin State west of Myanmar
ဒီကနေ့တနေ့ရက်မှာပဲမြန်မာနိုင်ငံအနောက်ဖက်ချင်းပြည်နယ်တန်တလန်မြို့မှာစစ်တပ်ကနေဖျားကြောင်နှစ်ကြောင်အပါဝင်အင်ချေတရာကျော်ကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။ပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ပေးဖို့နိုင်ငံတကာရဲ့အလေးနဲ့အာရုံစိုက်မှုနဲ့အရေးယူဆောင်ရွက်မှုတွေအလိုအမင်းလိုအပ်နေပြီးကုလသမဂ္ဂအထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကပြက်ပြက်သားသားအချိန်နဲ့တပြေးညီအရေးယူဆောင်ရွက်ဖို့ကိစ္စမှာအချိန်အလွန်နှောင်းနေပြီးအ мян ဆုံးအရေးယူဆောင်ရွက်ပေးဖို့မေတ္တာရက်ခံကြောင်းပြောသွားတာပါအခုလိုထန်တလန်မြို့မှာအိမ်တွေယာနဲ့ချီမီးရှို့ဖျက်ဆီးခဲ့တဲ့လုပ်ရက်ဟာသူတို့လုပ်တာမဟုတ်ဘဲ PDF ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကကျူးလွန်ခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအောက်တိုဘာလ30ရက်စနေနေ့မှာအခုလိုသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ဒါတွေဒီဒါတမတော်ကဒါဆောင်ရွက်တာမဟုတ်ဘူး။ဒါ PDF ကနေပြီးတော့ PDF အကြမ်းဖက်အဖွဲ့တွေကဒါလက်ချင်းဆောင်ရွက်နေတဲ့အဖွဲ့တွေကိုပြစ်ခတ်တယ်။ပြီးရင်သူတို့နောက်ကိုလိုက်ပြီးရှင်းတဲ့အခါမှာဒီရှုထွက်ပြီးခဲ့တာမျိုးဖြစ်ပါတယ်
။မြန်မာနိုင်ငံမှာဖေဖော်ဝါရီလကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်စစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအလွန်ဆိုးရွားနေရမှာပြီးခဲ့တဲ့တောက်ကြာနေ့ကချင်းတီနယ်ထန်တလန်မြို့ကိုမီးရှို့ဖျက်ဆီးခဲ့တဲ့လုပ်ရက်ဟာ မြန်မာစစ်တပ်အနေနဲ့မိမိပြည်သူတွေရဲ့ကောင်းကျိုးနဲ့အသက်အန္တရာယ်ကိုလုံးဝထဲမတွက်ပဲနေအိမ်တွေနဲ့ကိုယ်ကိုယ်ဆူတောင်းရနေရာတွေကိုရရက်ဆက်ဆက်ဖျက်ဆီးခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ရှုံချကြောင်းအမေရိကန်နိုင်ငံသားရေးဌာနကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တမ်မကြီးဦးကျော်မိုးထွန်းရဲ့အောက်တိုဘာလ29ရက်နေ့ကုလသမဂ္ဂမှပြောကြားတဲ့မိန့်ခွန်းထဲမှာလည်းမြန်မာနိုင်ငံမှာအာဏာသိမ်းပြီး6လကြာကာလအတွင်းစစ်တပ်ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအဖြစ်အခုလိုအချက်လက်တွေထောက်ပြပြောဆိုခဲ့ပါတယ
်။ As many reports reflect after the illegal military coup, grave human rights violations were witnessed across the country.
ကိုလာအတွင်းဥပဒေနဲ့ဖမ်းဆီးခံရသူ6000ကျော်နဲ့တပ်ဖြတ်ခံရသူ1200လောက်ရှိနေပါပြီ။မြန်မာနိုင်ငံအနောက်မြောက်ပိုင်းဒေသမှာလည်းစစ်တပ်ကနေမြေရှင်းလင်းရေးစစ်ဆင်ရေးတွေဆောင်ရွက်နေပြီးအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကြောင့်လူပေါင်း80ကျော်သေဆုံးခဲ့ရကြောင်းပြောသွားတာပါ။ဒါ့အပြင်စစ်တပ်အနေနဲ့အင်အားကြီးမားမဲ့စစ်ဆင်ရေးကိုမုတ်တုံရသည့်ကုံဆုံးချိန်မှာဆောင်ရွက်ဖို့စီစဉ်နေပြီးဒါဟာ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံအများပြားကိုပိတ်မဲ့ထားမှာဖြစ်တယ်လို့အင်အားအစမတန်အသုံးပြုပြီးအစဉ်ချင်းမဲ့တိုက်ခိုက်မှုတွေကနေပိုပြီးစိုးရိမ်ပွဲအခြေအနေတွေကိုရင်ဆိုင်လာရမယ့်အရေးတမ်မတ်ကြီးဦးကျော်မိုးထွန်းကသူ့ရဲ့ကုလသမဂ္ဂမိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်ရှင်။မြန်မာစစ်တပ်ကျ
ွန်းတန်တလန်မျိုးရဲ့အခြေအနေကိုမိတ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာ NLD ပါတီရုံးနေဇက်တိုက်ဖြိုခွဲဖျက်ဆီးခံရတဲ့အခြေအနေသတင်းကိုဆက်ပြီးတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကနေစလို့တနိုင်ငံလုံးမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရုံးခန်းတွေဖျက်ဆီးခံရမှုကအကြိမ်ပေါင်း40ကျော်လာပြီလို့ပါတီဗဟိုရဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းရုံးခန်းတွေဖျက်ဆီးခံရတာနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုပါတီကမှတ်တမ်းတင်ထားပြီးတော့အရေးယူနိုင်ရေးစီစဉ်နေတယ်လို့ NLD ဗဟိုပါတီဘက်ကပြောတာပါ။ရန်ကုန်ကလာတဲ့ဒီသတင်းပေးပို့ချက်ကိုသားညူပြောပြပေးပါရှင်
။ February 1ရက်နေ့နောက်ပိုင်းကစပြီးတော့အခုချိန်ထိတနင်္ဂနွေလုံးမှာရှိတဲ့ NLD ပါတီရုံးတွေတက်ခတ်ခါမှုဟာအကြိမ်ပေါင်း46ကြိမ်ရှိပြီလို့ပါတီရဲ့ဗဟိုပြောခွင့်ရဦးကျော်ထွေးက VOA ကိုပြောပါတယ်။NLD ပါတီရုံးတွေကိုဘယ်အဖွဲ့အစည်းတွေကတိုက်ခိုက်ခဲ့ရဲဆိုတာအမိတက်ပြောလို့မရပါပေမဲ့တိုက်ခိုက်ခံရတဲ့အခြေအနေဟာတာမန်ပြည်သူတွေအိမ်ပြင်မထွက်ရကန့်သက်ချက်ထုတ်ထားခြင်းတွေမှာဖြစ်ခဲ့တာလို့သူကပြောပါတယ
်ကျွန်တော်တို့ထပ်မံတည်ပြုလို့ရတဲ့စီးရင်တွေရတော့46ကြိမ်ရှိပါပြီဒါမဲ့လည်းထပ်မံစုဆောင်စစ်တပ်နေတုံးမှာကျူးလွန်ခံတာများသောတော့မန္တလေးတိုင်းမှာအားလုံးစုစုပေါင်း17ကြိမ်လောက်ရှိပါတယ်တိုင်းရုံးထုတွေကိုပဲကျူးကျော်ဝင်ရောက်ဖျက်ဆီးခံတာ3ကြိမ်ဖြစ်ပါတယ်အဲ့ဒီတော့ဖြစ်စဉ်တွေကိုကျွန်တော်တို့လေ့လာကြည့်ရင်စစ်ကောင်စီရဲ့ပုံမှန်144ထုတ်ထားတဲ့အချိန်တွေမှာပဲကျူးလွန်နေကြတွေ့ရပါတယ်အဲ့တော့အဲ့ဒီအချိန်ကသူတို့ရဲ့လူမျိုးတပ်ဖွဲ့တွေသာသွားလာလှုပ်ရှားနိုင်တဲ့အချိန်တွေပဲဖြစ်တာမို့လို့ဘသူတွေအကြမ်းဖက်ဖျက်ဆီးမှုလုပ်နေတယ်ဆိုတော့ကျွန်တော်တို့တိတိကျကျပြောဖို့ခက်နေသေးပေမဲ့လည်းစစ်ကောင်စီရဲ့လူမျိုးရေးယူထားတဲ့ဆိုတဲ့သူတွေမှာပဲတာဝန်ရှိပါတယ်လို့ပြောချင်ပါတယ်ခင်ဗျာ
ရန်ကုန်တိုင်းရွှေကုန်တိုင်းက NLD ဌာနချုပ်ဟာဖေဖော်ဝါရီ9ရက်နေ့ညပိုင်းမှာဖောက်ထွင်းဝေရောက်ခံရပြီးတော့ပထမဆုံးအကြိမ်တိုက်ခိုက်ခံရတဲ့ရုံးလေဖြစ်ပါတယ်။အဲ့ဒီဌာနချုပ်ဟာလွန်ခဲ့တဲ့6လအတွင်းမှာလက်ပစ်ပုံးနဲ့တိုက်ခိုက်ခံရတာအပါအဝင်3ကြိမ်တိတိတိုက်ခိုက်ခံခဲ့ရတယ်လို့ NLD ကပြုစုထားတဲ့စာရင်းမှာဖော်ပြပါတယ်။ NLD ရုံးတွေတိုက်ခိုက်ခံရတာပါတီကိုယ်တွေတိုက်ခိုက်ခံရတာဒီလိုဖြစ်စဉ်အားလုံးကိုမှတ်တမ်းတင်ထားပြီးတော့အရေးယူနိုင်ဖို့အတွက်လည်းဘ ഹു အနေနဲ့ကြိုးပမ်းနေတဲ့အကြောင်းဥကျော်ထွေးကပြောပါတယ်။ပါတီရုံးအလုံးဟာပြည်သူတွေရဲ့ပတ်စံနဲ့တိဆောက်ထားတာဖြစ်လို့ရုံးတွေကိုဥတီထားတိုက်ခိုက်တာဟာပြည်သူဆန္ဒကိုစော်ကားမှုဖြစ်တဲ့ကြောင်းလဲသူကပြောပါတယ
်။ပြည်တွင်းပြည်ပဟူရီပညာရှင်တွေကျွမ်းကျင်သူတွေနဲ့ဆွေးနွေးပြီးကျူးလွန်သူတွေကိုထိထိရောက်ရောက်ရေးလို့ရအောင်ကျွန်တော်တို့နေမျိုးစုံနဲ့ဆောင်ရွက်သွားမှာပါ။အခုလိုတရားဝင်ရပ်တည်နေတဲ့နိုင်ငံပါတီတခုရဲ့ရုံးခန်းတွေကိုကျူးကျော်ဝင်ရောက်ဖျက်ဆီးနေတာကပါတီ NLD ပါတီနဲ့ပါတီဝင်တွေကိုဖိနှိပ်ချိန်ချောက်နေတာတည်းမကပါဘူး။ပြည်သူလူထုတရက်လုံးကိုပါချိန်ချောက်နေတာဖြစ်ပါလေ။စစ်ကောင်စီပြောပြောနေတဲ့အာဏာသိမ်းရခြင်းဆိုတဲ့အကြောင်းရင်းနဲ့လည်းဘာမှမပတ်သက်ပါဘူး။နေပြည်တော်ရှင်းလင်းရေးတို့စစ်ရေးတို့စတဲ့ကိစ္စရင်းနဲ့လည်းတစ်စက်မှပေါင်းဝင်တော်မလို့စစ်ကောင်စီနေနဲ့ဒီအကြမ်းဖက်ဖျက်ဆီးမှုတွေကိုအမြန်ဆုံးတောင်းယူဖြေရှင်းပေးရမယ့်ကိစ္စအကာအကွယ်ပေးရမယ့်ကိစ္စဖြစ်ပါလ
ေ။ NLD ပါတီရုံးတွေကိုဘယ်အဖွဲ့အစည်းကတိုက်ခိုက်နေလဲဆိုတာကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။ရန်ကုန်မန္တလေးစကိုင်းပဲခူးအေအော်ဒီတင်းနာကြီးကရင်မွန်စတဲ့ဒေသတွေက NLD ရုံးတွေတိုက်ခိုက်ခံရတယ်လို့ပါတီဘက်ကစီးရင်ပြုစုထားပါတယ်။နောက်ဆုံးတိုက်ခိုက်ခံရတဲ့ရုံးကတော့မော်လမြိုင်မြို့က NLD မြို့နယ်ရုံးဖြစ်ပြီးတော့အော်တိုဘာလ31ရက်နေ့မှာဘုံခွဲတိုက်ခိုက်ခံရတာပါ။အော်တိုဘာလ31ရက်နေ့ကအဲ့ဒီမွန်ပြည်နယ်မော်လမြိုင်မြို့က NLD ရုံးကနဲ့ကရင်ပြည်နယ်ကော့ဂရိတ်မြို့က NLD ရုံးကတွေပောက်ကွဲခဲ့တာတွေဟာအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့စစ်ကောင်စီဘက်ကတော့ထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုသားညဦးပါရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှကိုဗစ်စီးမြင့်နေလျှော့လာနေတဲ့အခြေအနေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း63နိုင်ငံကကိုဗစ်ကာကွယ်ဆေးထိုးထားတဲ့ခီးသွွားဧည့်သည်တွေထိုင်းနိုင်ငံကိုလာရင်ဒီကနေ့နိုဝင်ဘာလ1ရက်နေ့ကနေစပြီးတော့ရက်ရှည်တီးခြားခွဲနေပြီးတော့ quarantine လုပ်စရာမလိုတော့ပါဘူး။ကိုဗစ်ကာယောဂါကြောင့်ခီးသွွားလုပ်ငန်းတွေထိခိုက်နေတဲ့ထိုင်းနိုင်ငံကခီးသွွားလုပ်ငန်းကိုပြန်လည်ကောင်းမွန်လာအောင်ဆောင်ရွက်တဲ့အနေနဲ့ခီးသွွားကန့်သတ်ချက်တွေကိုဖြေလျော့ပေးနေတာဖြစ်ပါတယ်ခရီးသွားလုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေကလည်းနိုင်ငံတကာခရီးသွားဧည့်သည်တွေပြန်လာကြဖို့မျှော်လင့်နေကြပါတယ်ဒီကြောင့် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ခရီးသွားလုပ်ငန်းဝင်ငွေကိုအဓိကအားထားရတဲ့ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကြောင့်လုပ်ငန်းတွေထိခိုက်ပြီးဝင်ငွေဆုံးရှုံးနစ်နာနေတာမို့ခရီးသွားလုပ်ငန်းပြန်လည်တိုးတက်အောင်ကြိုးစားဆောင်ရွက်နေပါတယ်ဒါကြောင့်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း63နိုင်ငံကခရီးသွားတွေအတွက်ဒီကနေ့နိုဝင်ဘာလ1ရက်နေ့ကစပြီးခရီးသွားကန့်သတ်ချက်တွေဖြေလျှော့ပေးလိုက်ပါတယ်ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသားခရီးသွားတွေအနေနဲ့ကွာရန်တင်းစောင့်ကြည့်ရေးစင်တာကိုဝင်စရာမလိုပဲခရီးသွားလာခွင့်ပြုကြောင်းထိုင်းဝန်ကြီးချုပ်မစ္စတာပရာယုတ်ချန်ဦးချာကအခုလိုပြောဆိုသွားပါတယ
်ခေါ်တဲ့ဝန်ကြီးနှုန်းဖြစ်စဉ်ကာယုံပေတော့ပိုင်းပြတ်နေထိုင်း
နိုဝင်ဘာလ1ရက်နေ့ကစပြီးထိုင်းနိုင်ငံကိုစောင့်ကြည့်ရေးစင်တာကိုမဝင်ပဲထိုင်းနိုင်ငံထဲကိုဝင်လို့ရပါမယ်။ကာကွယ်ဆေးအကျင့်ရေးအပြည့်ထိုးပြီးသားတွေဖြစ်ရပါမယ်။ဒီကြောင့်ခရီးနဲ့ထိုင်းကိုဝင်လာနိုင်ပါတယ်။ကိုဗစ်ကူးစက်မှုထိန်းချုပ်နိုင်တဲ့နိုင်ငံတွေကဖြစ်ရမှာပါ။ထိုင်းကိုဝင်လာရင်တော့တဦးချင်းကိုဗစ်ကင်းစင်ကြောင်းလည်းပြတ်တရမှာပါ။ထိုင်းနိုင်ငံကိုပြန်လည်ဖွင့်လှစ်ဖို့နဲ့ခရီးသွားလုပ်ငန်းတွေကိုကြိုဆိုဖို့အတွက်ဒီအချိန်ဟာအသင့်တော်ဆုံးအချိန်ကာလဖြစ်တဲ့အကြောင်းထိုင်းဝန်ကြီးချုပ်မစ္စတာပရာယုတ်ချန်ဦးချာကထိုင်းဘာသာနဲ့ပြောဆိုသွားတာပါ။တကယ်တော့ထိုင်းနိုင်ငံကကမ္ဘာလှည့်ခရီးသွားတွေကိုဇူလိုင်လလောက်ကတည်းကလာကြဖို့ဖိတ်ခေါ်ခဲ့ပြီးမြဲစောက်ကြီးစင်တာမှာ14ရက်လောက်နေရမယ်ဆိုတော့ကိုဗစ်ကန့်သတ်ချက်တွေကြောင့်ရောကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့အတွက်ပါနိုင်ငံတကာကခရီးသွားတွေထိုင်းနိုင်ငံထဲကိုတိတ်မလာကြပါဘူး။အခုတော့နိုင်ငံတွင်ကိုဗစ်ကူးစက်မှုတွေရော့ကျသွားပြီဆိုပြီးနိုင်ငံတကာခရီးသွားတွေအတွက်ကန့်သတ်ချက်တွေဖြေလျှော့ပေးလိုက်တာပါ။အခုနောက်ဆုံးဖြေလျှော့မှုတွေတဲ့မြန်မာနိုင်ငံကိုလည်းကိုဗစ်ရောဂါကူးစက်နိုင်ခြေနည်းတဲ့ low risk နိုင်ငံစီးရင်နဲ့ထည့်သွင်းပြီးထိုင်းကိုမလာခင်အနည်းဆုံးသတင်းနှစ်ပတ်အတွင်းကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေကွာရန်တင်းလုပ်စရာမလိုဘူးဆိုပြီးခွင့်ပြုလိုက်တာပါ။ဒါနဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျ။
2021နိုဝင်ဘာလတည်းနေ့ရစပြီးတော့ထိုင်းနိုင်ငံနဲ့ကိုအရင်တော့မပါခဲ့တဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း63နိုင်ငံကိုလေလံခီးစဉ်နဲ့ဝင်ရောက်လို့ရပါပြီ။ဟိုပြောမယ်ဆိုထိုင်းနိုင်ငံနဲ့ဝင်ရင်တော့ကွာရန်တင်းဝင်စရာမလိုဘူး။သို့တော့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးကြောင်းဒီအထောက်အထားလက်မှတ်တွေပြရမယ်
။ကိုဗစ်ကရောဂါကြောင့်ထိုင်းနိုင်ငံကခရီးသွားလုပ်ငန်းထိခိုက်နေတာနှစ်နှစ်နီးပါးရှိပါပြီ။ထိုင်းနိုင်ငံထဲကိုကမ္ဘာလှည့်ခရီးသွားတွေမလာတော့တဲ့အတွက်ခရီးသွားလုပ်ငန်းနဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေရပ်နားထားရသလိုအယောင်းဝယ်လုပ်ငန်းတွေနဲ့ဈေးတွေလည်းပိတ်ထားခဲ့ရပါတယ်။လူအတော်များများလည်းအလုံးလက်မဲ့ဖြစ်ကုန်ပြီးဒီထဲမှာမြန်မာရှေ့ပြောင်းလို့သမားတွေလည်းပါဝင်တာပါ။ဒီအတွက်အလုံးလက်မဲ့ဖြစ်နေတဲ့မြန်မာအလုံးသမားတွေလည်းတိတ်နေချီပြီးနေရပြန်ခဲ့ကြပါတယ်။အခုတော့မြန်မာနိုင်ငံကကိုဗစ်ကာကွယ်ဆေးဆေးထိုးပြီးသားသူတွေပြန်လာနိုင်ပြီဖြစ်လို့အလုံးမရှိလို့နေရပြန်သွားသူတွေပြန်လာနိုင်မှာဖြစ်တယ်လို့ထိုင်းနိုင်ငံထဲမှာရှိနေတဲ့ရွှေတောင်းလူသမားတွေအတွက်လည်းအများကြီးအကျိုးရှိပါတယ်ဆိုပြီးချင်းမိုင်မျိုးကမြန်မာလူသမားတဦးကပြောပြပါတယ်
။အများကြီးအဆင်ပြေနိုင်နေရင်ဗမာပြည်တွေဗမာပြည်သားတွေတို့အများကြီးအဆင်ပြေနိုင်နေဒီနာအခန့်ရှိတဲ့လူတွေလူလုံးတို့လိုလက်ဆင့်ကမ်းခေါ်တာတို့တွေဟိုလာဖူးပြီးသားပြန်သွားတဲ့အရင်တစ်ခေါက်ကအများကြီးပြန်သွားတဲ့လူတွေတောင်းကနန်းပြန်သွားတဲ့အရင်နှစ်နှစ်ပြားပြန်ရတဲ့ဟာဒီကအကုန်လုံးနားလေပြီးသားတွေကြီးဆိုကတတွေ့ပြန်နံပို့တော့အရှင်ပြေတယ်
။ထိုင်းဆိုရကကိုဗစ်ကရောဂါကူးစက်မှုတွေရော့ကျသွားပြီလို့ပြောပေမဲ့ထိုင်းကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရနိုဝင်ဘာလ1ရက်နေ့တနေ့တဲ့အတည်ပြုလူနာ 8,000 ကျော်ရှိနေပါတယ်။တနိုင်ငံလုံးအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံမှုကိုဒီဇင်ဘာလအကုန်မှာပြီးစီးနိုင်ဖို့ရည်မှန်းထားပါတယ်။အခုဆိုရင်ထိုင်းနိုင်ငံကတရားမဝင်ရွှေ့ပြောင်းလို့သမားတွေကိုပါကာကွယ်ဆေးထိုးနှံပေးတာတွေကိုလှုပ်လာပါတယ်။ထိုင်းနိုင်ငံရဲ့နေရာအနှံ့မှာလည်းကိုဗစ်ကာကွယ်ဆေးထိုးပေးတဲ့နေရာတွေကိုလည်းတိုးချဲ့ဖွင့်လှစ်ခဲ့ပါတယ်။ဒါအပြင်2021နှစ်ကုန်မှာတော့အိန္ဒိယမြန်မာနယ်စပ်အပါအဝင်နယ်စပ်အားလုံးကိုလည်းပြန်ဖွင့်မယ်လို့ရည်မှန်းထားပါတယ်ရှင
်။ VOA မြန်မာပိုင်းသတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ည10နာရီအထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
Viewer American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။လိုင်းနိုမီတာ32 kHz 9383ညလိုင်းနိုမီတာ32 kHz 9383ညလိုင်းနိုမီတာ52 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍနဲ့ blogger တွေပြောသမျှတက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့စစ်ကောင်စီရဲ့နှိပ်စက်မှုတွေကြားမှာနိုင်ငံတကာအတိုင်းအဝိုင်းကလည်းပိုးပြီးတော့မှဖိအားပေးမှုတွေပြုလုပ်လာနေပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့မြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဘဲနဲ့ကျင်းပခဲ့ပါတယ်။သတင်းနောက်မှတ်စုအစီအစဉ်မှာကိုကြော်ကျော်သိန်းတင်ဆက်ထားတာနားဆင်ပါရှင
်။ဒီကနေ့အင်ကာဘူဒူးနဲ့ဂျာဇာဘရီနေအထိ၃ရက်တာအွန်လိုင်းကနေကျင်းပခဲ့တဲ့အာဆီယံဖွဲ့ဝင်ဆယ်နိုင်ငံရဲ့ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တယောက်ခွင့်မရခဲ့ပါဘူး။ဘရူနိုင်းနိုင်ငံကအလဲကြောက်ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့38ကြိမ်မြောက်နဲ့39ကြိမ်မြောက်ဒီအစည်းအဝေးတွေမှာမြန်မာနိုင်ငံကိုစားပြုသူမပါဝင်တာဟာအာဆီယံတမိုင်းမှာပထမဆုံးအကြိမ်ဖြစ်အဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့အကြီးအကဲမပါဘဲကျင်းပတာလည်းဖြစ်ခဲ့ပါတယ်။ဒါဟာစစ်တပ်အာဏာသိမ်းပြီး6လကျော်အကြာမှာအာဆီယံအသင်းကဘုံသဘောတူညီချက်5ရက်ချမှတ်ပြီးမြန်မာအရေးဖြေရှင်းဖို့စီစဉ်ခဲ့ပေမယ့်မြန်မာစစ်အာဏာပိုင်တွေကပူးပေါင်းဆောင်ရွက်တာမရှိဘူးဆိုပြီးစစ်ကောင်ဆောင်ကိုအာဆီယံကထိပ်သီးအစည်းအဝေးတယောက်ခွင့်ပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီအကြီးအကဲစားနိုင်ငံရေးနဲ့မပတ်သက်သူကိုအာဆီယံဘက်ကအစည်းအဝေးတယောက်ဖို့ဖိတ်ကြားခဲ့တာဟာအာဆီယံအသင်းရဲ့ဗြိတိန်ညင်နဲ့မကိုက်ညီဘူးလို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ထားပါတယ်
။ဒီကတော့နိုင်ငံကောင်ဆောင်တွေလုပ်ခဲ့သူနိုင်ငံကောင်ဆောင်ဖိတ်ရမှာပဲဖြစ်တယ်။ဒါကိုကျွန်တော်တို့သူကြီးဆန္ဒမရှိဘဲနဲ့ဆောင်ရွက်လာတာဖြစ်တယ်။အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကိုယ့်ကိုထမ်းတူရည်တူဖြစ်ထားတဲ့အာဆီယံနိုင်ငံအားလုံးလည်းမဟုတ်ပါဘူး။နိုင်ငံချို့ရဲ့ကံပတ်မှုကြောင့်ထမ်းတူရည်တူထားတဲ့အစီအဝေးကိုတွားရောက်တက်ရောက်တာကပို့ပြီးတော့မြန်မာနိုင်ငံရဲ့ဒီအချုပ်အခြာအာဏာကိုတော်ကားတာကြ
။အာဆီယံဟာအရင်ကကင်တွယ်ပုံတွေနဲ့မတူအဖွဲ့ဝင်နိုင်ငံတွေကြောင့်ဝင်ရောက်မဆွတ်ဖက်ရေးမှုနဲ့ဘေးထွက်မနေဘဲမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးမှဒီလိုအစည်းအဝေးမျိုးကိုလက်ရှိအာဏာသိမ်းထားတဲ့စစ်ကောင်ဆောင်ကိုတယောက်ခွင့်မပေးတာမျိုးလုပ်လို့မြန်မာဘက်ကိုထိရောက်တဲ့ဖိအားပေးမှုဖြစ်နိုင်ပါမလားမြန်မာနိုင်ငံရေးလှလာစောင့်ကြည့်သူဦးရဲထွန်းကအခုလိုမှတ်ချက်ပြုပါတယ
်အဲတကယ်ကတော့ဟိုဗရိနင်ချိုးဖောက်တယ်လို့ပြောနိုင်တာပေါ့ဆုံးဖြတ်ချက်အရေးကြီးတဲ့ဆုံးဖြတ်ချက်တရက်ကိုအလုံးသဘောတူမှချရမယ်ဆိုတဲ့ဗရိနင်ရှိထားတဲ့အခါကျတော့အခုသူတို့မဖိတ်ဘူးဆိုတဲ့ဆုံးဖြတ်ချက်ကအလုံးသဘောတူပြီးတော့ဖွဲ့ဝင်နိုင်ငံအလုံးသဘောတူပြီးတော့ခြားတာမဟုတ်ဘူးဖြစ်နေတယ်။ခုမူလပင်ကိုမတိမ်ငြိမ်ရတော့ဘာမှမလုပ်နိုင်ဘူးပေါ့။သူတို့တိုက်တွန်းတာတို့အဲကျွန်တော်တို့ဒီစီယုံတာတို့အလုံး consensus ဆိုတဲ့ညှိနှိုင်းတာတို့အဲ့ဒီလမ်းကြောင်းပဲရှိတာ။အဲ့တော့အဲ့ဒီလမ်းကြောင်းကနေခွဲထွက်ပြီးတော့အခုဟာကတော့သူတို့ရဲ့ဗတိန်ငင်ကိုချိုးဖောက်ပြီးတဲ့အခါကျတော့ဖိအားပေးတဲ့လမ်းကြောင်းကိုသူတို့ရှောက်တာပေါ့။ဒီလိုဒီလိုဖိအားပေးခြင်းကတော့အဲတစုံတရာအပြောင်းလဲဖြစ်လာနိုင်တယ်လို့မျှော်လင့်ရတာပေါ့လေ
စစ်ကောင်စီဘက်ကတော့အာဆီယံထိပ်သီးအစည်းအဝေးကိုမတက်တာဟာအာဆီယံကိုမကျေနပ်လို့တပိမောင်းနေတာမဟုတ်ပဲဗရိညင်စာချုပ်ပေါ်မူတွေနဲ့အညီနိုင်ငံတနိုင်ငံကရရှိတဲ့နဲ့အခွင့်အရေးကိုတောင်းဆိုနေတာဖြစ်တယ်လို့သဘောထားထုတ်ပြန်ပါတယ်ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ကလည်းဒီလိုမျိုးမြန်မာနိုင်ငံဘက်ကအစည်းအဝေးမတက်တာဟာမြန်မာနိုင်ငံကိုအာဆီယံရဲ့အခြေခံမူပေါင်းအတွင်းကနေထုတ်ပယ်လိုက်တာမဟုတ်ပဲမြန်မာနိုင်ငံရဲ့ဆုံးဖြတ်ချက်တောင်းတာဖြစ်တယ်လို့အစည်းအဝေးမှာပြောခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကလည်းထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံအတွက်နေရာတနေရာအဆင်သင့်ခြံထားခဲ့ပေမဲ့မြန်မာဘက်ကလာရောက်ဖို့ပြက်ကွက်ခဲ့တာလို့ပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကအသိခံလိုက်တဲ့အာဆီယံဆိုင်ရာတန်တမန်ဦးဘိုလာတင်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံရဲ့ဆောင်ရွက်ချက်တွေဟာစစ်ကောင်စီဘက်ကမှန်မှန်ကန်ကန်ပူးပေါင်းဆောင်ရွက်မှုမရှိတာကြောင်းလို့သုံးသပ်ပါတယ်
။အာဆီယံရဲ့ချာတာထဲမှာဒီပင်နဲ့ဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့အုပ်ချုပ်သူလူထမ်းစားကသူ့ရဲ့အရေးအတွေးနဲ့ဖွဲ့ဝင်အဖွဲ့ရဲ့စီးပွားရေးစည်းကမ်းနဲ့ဆုံးဖြတ်ချက်တွေလေးစားလိုက်နာဖို့ပြက်ကွက်တယ်ဆိုရင် သူတို့မပါပဲနဲ့ဆက်လက်ဆောင်ရွက်သွားနိုင်တဲ့စီမင်းစည်းကမ်းတွေလည်းရှိတယ်ဆိုတာကိုဒီနေ့2021အာဆီယံထိပ်သီးဆွေးနွေးပွဲအနေနဲ့ပြလိုက်တယ်လို့ကျွန်တော်ပြောကြရမှာဖြစ်ပါတယ
်ဒီလိုအာဆီယံထိပ်သီးညီလာခံကိုစစ်ကောင်းဆောင်တယောက်ခွင့်မရတာဟာအာဆီယံအသင်းရဲ့ပြင်းထန်တဲ့လှုံ့ဆော်ချက်ဖြစ်ပေမဲ့နိုင်ငံရေးအရာအပြောင်းအလဲတွေဖြစ်ဖို့ကတော့ထိရောက်မှုရှိမှာမဟုတ်ဘူးလို့နိုင်ငံရေးကက်ခတ်တွေကပြောနေသေးပါ NUG ရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကလည်းအာဆီယံဘက်ကဒီထက်ပြင်းထန်တဲ့ကင်တွယ်မှုမျိုးလိုအပ်မယ်လို့ဆိုပါတယ
်အာဆီယံရဲ့မူအာဆီယံရဲ့လှုပ်ထုပ်လှုပ်နှီးနဲ့သူရဲ့လှုပ်ပိုင်ခွင့်အရဆိုရင်အခုလိုမျိုးအာဆီယံထိပ်သီးညီလာခံမှာမြောက်လှိုင်ကိုတက်ဖို့အတွက်သူတို့လက်မခံဘူးဆိုတာဒါတော်တော်ပြင်းထန်တယ်လို့ပြောလို့ရပါတယ်ဒါတော့မှကျွန်တော်တို့အားမလို့အားမြဖြစ်တာရှိပါတယ်။ဘာကြောင့်လဲဆိုတော့ဗိုလ်ချုပ်မူကြီးမြောက်လှိုင်ကိုတက်ရောက်ခွင့်မပေးပေမဲ့နည်းနည်းအစ်စ်နှိမ်ပြီးလာလို့ရှင်လဲလက်ခံမယ်ဆိုပြီးတော့ပြောကြားတဲ့သဘောမျိုးဖြစ်တယ်။လုံးဝအပြည့်အစုံရက်တည်တာတော့မဟုတ်ဘူး။အစ်စ်နှိမ်ပြီးတော့တွေးဆုံမဲ့သဘောမျိုးဖြစ်တဲ့အတွက်ရာဂိုင်းလုံးအပြည့်နဲ့တော့ကျွန်တော်တို့တိတ်ပြီးတော့သဘောကျတာတော့မဟုတ်သေးပါဘူးခင်ဗျ။အ
ာဆီယံရဲ့သဘောတူညီချက်၅ချက်အရမြန်မာစစ်အစိုးရကတာဝန်ယူဖို့အာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုထောက်ခံကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောတဲ့လိုသမ္မတအီမီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဟီဘိုလာတရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းလူပေါင်းတစ်ထောင်ကျော်သေဆုံးခဲ့ရတာအပါအဝင်နိုင်ငံရေးအကြက်တဲတွေလက်နက်ကင်ပြည်ပခါတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်နေပေမဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကထိထိရောက်ရောက်မဖြေရှင်းနိုင်တော့ကိုလည်းကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူဒရက်စ်ကအော်တိုဘလ26ရက်အင်္ဂါနေ့တုန်းကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာသတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ကတော့အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာနိုင်ငံကကိုယ်စားလှယ်မစင်လွတ်ဖဲပမာမခန့်ပြုတာကိုစိတ်မကောင်းဖြစ်မိတယ်လို့ပြောထားပါတယ်။ဒီလိုမျိုးဒေသတွင်းအရေးအကြီးဆုံးအဖွဲ့အစည်းဖြစ်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့အကြီးအကဲမပါဘဲကျင်းပခဲ့တာကအာဆီယံသမိုင်းမှာမကြုံစဘူးဆိုပေမဲ့ရှေ့ဆက်ပြီးအာဆီယံနဲ့မြန်မာနိုင်ငံရဲ့အခြေအနေဘယ်လိုဆက်သွားမလဲဆိုတာကတော့စောင့်ကြည့်ရမှာပဲဖြစ်ပါတယ်။ကျွန်တော်ကြော်ကြော်သိမ်းပါရန်ကုန်ကပေးပို့တဲ့သတင်းကိုတင်ဆက်ပေးတာဖြစ်ပါခင်ဗျာ
ကိုကြော်ကြော်သိမ်းစီစဉ်တင်ဆက်ပေးခဲ့တဲ့သတင်းနောက်မှဆုစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်အင်ဒိုပစိဖိတ်စီးပွားရေးမူပေါင်းတရက်ဖော်ဆောင်ရေးကိုမိတ်ဖက်တွေနဲ့အတူအမေရိကန်ကဆောင်ရွက်မဲ့အကြောင်းသမ္မတအင်ဖြူရောကအောက်တိုဘာလ28ရက်နေ့ဗုဒ္ဓဖူးနေ့ကကြေညာခဲ့ပါတယ်။အရှေ့အာရှဒေသတွေကအ धिक နိုင်ငံတွေနဲ့အွန်လိုင်းဆွေးနွေးပွဲတက်ရောက်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအရှေ့အာရှတန်ခင်းတမန်ခင်းကိုပြန်ပြီးတော့ဝင်ရောက်လာချိန်မှာအခုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။Ending the power နဲ့ Paxi Wida Sugara ရဲ့သတင်းဆောင်မကိုအချိန်ခံပြီးတော့ဒီသတင်းမရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်တင်ဆက်ထားပါတယ
်။ Indo-Pacific စီးပွားရေးမူပေါင်းနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုတော့ American သမ္မတအင်ဂျူရောကမထုတ်ပြန်ပါဘူး။ဒါပေမဲ့လည်းဒီမူပေါင်းဟာကုန်သွယ်ရေးလွယ်ကူချွတ်မွေရေး Digital စီးပွားရေးနဲ့ဤပညာဆိုင်ရာစံသတ်မှတ်ချက်ကုန်စည်စည်းစင်းမှုခိုင်မာမှုရှိရေးကာဗွန်လျှော့ချရေးနဲ့တန့်စင်တဲ့စွမ်းအင်အခြေခံအဆောက်အုံလုံသားဆန်နှုံနဲ့တခြားသောနှစ်ဖက်အကျိုးစီးပွားဆိုင်ရာကဏ္ဍတွေမှာတူညီတဲ့ရည်မှန်းချက်တွေကိုပြဋ္ဌာန်းမှာဖြစ်တယ်လို့သမ္မတအင်ဂျူရောကပြောပါတယ်တရားဝင်မူဝါဒမချမှတ်ရသေးပေမဲ့လို့လဲအခုကြေညာချက်ဟာဆိုရင်ဒေတာရင်းကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုမှာအမေရိကန်တို့ကတရုတ်ကိုမှမီဖြစ်နေတဲ့ကိစ္စအပေါ်စိုးရိမ်ချက်တွေဖြေလျှော်ရေးအထောက်အကူဖြစ်စေနိုင်ပါတယ်။ကမ္ဘာစီးပွားရေးရဲ့30ရာခိုင်နှုန်းနီးပါးရှိတဲ့အာရှပစိဖိတ်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ဖြစ်တဲ့ဒေတာရင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုတရုတ်ကထောက်ခံထားပြီးဒီစာချုပ်မှာအမေရိကန်မပါဝင်ပါဘူး။အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုအောက်တိုဘာလ28ရက်နေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အွန်လိုင်းကပါဝင်တက်ရောက်ပြီးတဲ့နောက်မှာအခုဆုံးဖြတ်ချက်ကိုကြေညာလာဖြစ်ပါတယ်။အရှေ့အာရှထိပ်သီးဆွေးနွေးပွဲအတွင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းဘီရင်ဟာဆနယ်ဘူကီယာကကပ်ဘေးယောဂါဖြည့်ရှင်ရေးနဲ့စီးပွားရေးပြန်လည်ဥမော်ရေးအလေးထားပြောဆိုခဲ့ပါတယ
်။of the global population
ဒီနိုင်ငံ18နိုင်ငံဟာကမ္ဘာလူဦးရေရဲ့ထက်ဝက်ကျော်ကိုကိုစားပြုပြီးကမ္ဘာ GDP အတင်းထုတ်လုပ်မှုရဲ့60%လောက်ရှိတာကြောင့်ကျွန်တော်တို့ရဲ့စုပေါင်းဆောင်ရွက်မှုတွေက ကမ္ဘာကြီးတစ်ခုလုံးအတွက်တိတိတသားထိရောက်မှုရှိအောင်ဆောင်ရွက်နိုင်ပါတယ်
challenges like climate change
ရာသီဥတုပြောင်းလဲမှုနဲ့ covid-19 ကပ်ဘေးရောဂါလိုအခက်အခဲပြဿနာတွေဟာရှုပ်ထွေးလွန်ပြီးတနိုင်ငံနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူ
းအရှေ့တောင်အာရှနိုင်ငံများအသင်း၁၀နိုင်ငံဥဆောင်ချင်ပါတဲ့နှစ်ပတ်လည်အရှေ့အာရှထိပ်သီးညီလာခံမှာတော့အမေရိကန်ဩစတြေးလျတရုတ်နဲ့ရုရှားအပါအဝင်နိုင်ငံ18နိုင်ငံပါဝင်ဆွေးနွေးတာဖြစ်ပါတယ်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကအရှိတောင်အာရှအရေးအထူးပြုသုံးသပ်သူ Greg Poling ကတော့စီးပွားရေးဆိုင်ရာနိုင်ငံရေးဥဆောင်မှုအားနည်းချက်ကြီးဖြစ်နေတယ်ဆိုတာကိုအစိုးရကသိရှိထားတယ်လို့ပြောပါတယ်။ Pacific တလွားပူးပေါင်းဆောင်ရွက်မှု TPP နောက်ပိုင်းဖြစ်လာတဲ့ CPTPP မှာအမေရိကန်တို့ပြန်လည်ပါဝင်လာရေးဒေသအနေနဲ့အလိုလားဆုံးဖြစ်ပြီးဒီကိစ္စကဖြစ်လာမှာမဟုတ်ကြောင်းဒါကြောင့်အမေရိကန်တို့အနေနဲ့အခုလိုမူပေါင်းသစ်တရက်အပြင်တခြားရွေးချယ်စရာမရှိဖြစ်စေတာလို့လည်းသူကပြောပါတယ်။အာဆီယံလိုမျိုးနိုင်ငံငယ်တွေဥစည်းတဲ့အဖွဲ့တစ်ခုမှာအမေရိကန်ဘက်ကပါဝင်ဖို့စိတ်အားထက်သန်လာတဲ့အချက်ကသတိပြုပွဲဖြစ်တယ်လို့နိုင်ငံတကာမဟာဗျူဟာလေးလာရေးဌာနကသုတေသနပညာရှင်အေရွန်ကနလီကပြောပါတယ်။အမေရိကန်သမ္မတတူ၄နှစ်တာအတွင်းပထမဆုံးအချိန်ပြန်လည်ပါဝင်လာတာလည်းဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်က2019ခုနှစ်ထိပ်သီးညီလာခံမှာမိန့်ခွန်းပြောပေမဲ့ဆွေးနွေးပွဲမတိုင်ခင်ပြန်လာတာဖြစ်ပြီးနောက်ပိုင်းမှာသူ့အစားအဆင့်မြင့်အရာရှိကြီးတွေကိုပဲဆေလွတ်ခဲ့တာဖြစ်ပါတယ်။နှစ်ပတ်လည်အာဆီယံခေါင်းဆောင်များဆွေးနွေးပွဲအပြီးကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲကိုတော့ဒီနှစ်မှာအွန်လိုင်းကနေဆွေးနွေးခဲ့တာဖြစ်ပြီးအမေရိကန်သမ္မတလည်းတက်ရောက်ခဲ့တာပါ။ဆွေးနွေးပွဲတက်ရောက်လာသူတွေအနေနဲ့အပြုသဘောဆောင်တဲ့အကြောင်းအရာတွေကိုပဲပြောဆိုလို့ရှိကြကြောင်းနိုင်ငံတကာအငင်းပွားမှုတွေနဲ့ဥပဒေတွေကိုအဓိကလေ့လာတဲ့ Hofstra တက္ကသိုလ်ကပါမောက်ခါဂျူလီယန်ကူးကပြောပါတယ်။အများဖြင့်တော့ရှေ့အာရှထိပ်သီးဆွေးနွေးပွဲဟာဆိုရင်ဘယ်သူတွေတက်တယ်လဲဆိုတဲ့ကိစ္စကအရေးကြီးကိစ္စဖြစ်ကြောင်းဥရောပနဲ့အရှေ့အလယ်ပိုင်းတို့နဲ့နှိုင်းယှဉ်ပြီးဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကအလေးမထတာကြားပြီးဆိုပြီးလဲဆွဆွဲပြောဆိုနေကြတာလို့ပမောက်ခကူးက VOA ကိုပြောပါတယ်။ဒီနေ့မှာတော့အွန်လိုင်းကဆွေးနွေးပွဲဖြစ်တာကြောင့်တက်ရောက်ဖို့မခက်ခဲတဲ့အကြောင်းဒီကိစ္စဟာဆိုရင်အရှေ့အာရှဒေသတွင်အထူးသဖြင့်အရှေ့တောင်အာရှဒေသမှာအမေရိကန်ရဲ့ထိတွေ့ဆက်ဆံမှုပုံစံအတွက်သင်္ကေတဖြစ်တယ်လို့လဲသူကပြောပါတယ်။အာဆီယံဘက်ဝင်နိုင်ငံ10နိုင်ငံတည်းက9နိုင်ငံခေါင်းဆောင်တို့နဲ့အမေရိကန်သမ္မတဂျိုးဘိုက်တင်တို့အောက်တိုဘာလ26ရက်နေ့အင်္ဂါနေ့ထိပ်သီးဆွေးနွေးပွဲအတွင်းမှာလဲအင်ဒိုပစိဖိတ်ဒေသတွင်အမေရိကန်ရဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတိုးချဲ့ရေးအတွက်ဒေါ်လာ102တန်ပေးရမယ့်အစီအစဉ်ကိုသမ္မတဘိုက်တင်ကကြေညာခဲ့ပါတယ
်။ Our bottom line is that ASEAN is essential. I want to say that is essential.
အာဆီယံမရှိမဖြစ်ဆိုတာကိုကျွန်တော်တို့ကအဓိကထားပါတယ်။အင်ဒိုပစိဖိတ်ရဲ့ဒေသရင်းတည်ဆောက်မှုအတွက်မရှိမဖြစ်လို့ကျွန်တော်ပြောလိုပါတယ်။အာဆီယံအရေးပါမှုကိုအမေရိကန်ဘက်ကလည်းအခိုင်အမာပိုင်းဖြတ်ထားပါတယ်။ဒီအချက်ကအရေးကြီးဆုံးအချက်လည်းဖြစ်ပါတယ်။ကျွန်တော်တို့မျှဝေနေတဲ့ဒေသရဲ့လုံခြုံရေးကြိုးစားတိုးတက်ရေးနဲ့တည်ထက်ခံရရေးကိုထိန်းထားနိုင်မှုအရေးကြီးဆုံးအချက်တစ်ခုလည်းဖြစ်ပါတယ
်။အရှေ့အာရှထိပ်သီးညီလာခံမှာတရုတ်ကရည်မှန်းချက်ကြီးထွားလာနေတဲ့ကိစ္စ၊မြောက်ကိုရီးယားဘက်ကပိုပြီးတော့ရန်လိုလာတဲ့ကိစ္စမြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းအခြေအနေတို့လိုကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာမြန်မာကိစ္စဆွေးနွေးခဲ့ကြသလိုပဲအရှေ့အာရှဆွေးနွေးပွဲအတွင်းမှာလည်းခေါင်းဆောင်တွေအနေနဲ့မြန်မာကိစ္စကိုစိတ်ဝင်တစားထပ်ပြီးဆွေးနွေးကြတဲ့အနေအထားလို့လည်းပမောက်ခကူးကပြောပါတယ်။တရုတ်အရေးလိုဒါမှမဟုတ်လေတရုတ်ရဲ့လောက်ရတွေလိုမျိုးခက်ခဲတဲ့ကိစ္စတွေကိုတော့အရှိအာရှဆွေးနွေးပွဲမှာကင်တွယ်နိုင်တဲ့ကိစ္စမျိုးမဟုတ်ဘူးလို့လည်းသူကပြောပါတယ်။မြမအရေးလိုမျိုးကိစ္စကိုတော့တိုးတက်မှုတချို့ရအောင်ဂျိုးပန်းနိုင်တဲ့အနေအထားလို့လည်းပါမောက်ခကူးကသုံးသပ်ပါတယ်။
မတ်တန်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ် ကိုလိုဂျင်တဲ့ပစ္စည်းကိုဝယ်နိုင်မှုငွေပေးချေတဲ့ကောင်တာတွေမှာတန်းစီစောင့်စရာမလိုဘဲနဲ့ဆိုင်ထဲကနေထွက်လိုက်တာနဲ့ကိုရဲ့ဘဏ်စည်ရင်းအကောင့်တွေကနေကြာတဲ့ငွေတန်းပြီးတော့ဖျက်တဲ့ဈေးဆိုင်မျိုးတွေကိုကမ္ဘာစည်းဝါးရေးအချက်အချာကြတဲ့မျိုးကြီးတွေမှာတွေ့နေရပါပြီ။နိုင်ငံတကာကုန်ပစ္စည်းအယောင်ဆိုင်ကြီးတွေကအခုလိုမျိုးငွေချေကောင်တာမထားတဲ့ဆိုင်နေထားတဲ့အတွက်ဆိုင်နေတဲ့ဝယ်သူတွေဘက်မှာဘလို့များအကျိုးရှိပါသလဲ။မဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
ဗြိတိန်နိုင်ငံက Tesco ကုန်စုံဆိုင်ကြီးကငွေချေကောင်တာတွေမထားတဲ့ဆိုင်တစ်ခုကိုလန်ဒန်မြို့တော်မှာ2021အောက်တိုဘာ19ရက်ကပထမဆုံးစဖွင့်ခဲ့ပါတယ်။လိုချင်တာမြန်မြန်ဝယ်စောင့်စရာမလိုပဲပြန်နိုင်မယ်လို့အဓိပ္ပာယ်ရတဲ့ Get Go ဆိုပြီးတော့ဆိုင်ကိုတင်စားနှက်မဲ့ပေးထားပါတယ်။ဈေးဝယ်သူတွေအနေနဲ့ Tesco App ကိုကိုယ့်ရဲ့ Smartphone ထဲ Download လုပ်ပြီးထည့်ထားရင်အဲ့ဒီ Application ကကိုယ့်အတွက်တိသက် QR Code ကိုဖန်တီးပေးပါတယ်။Tesco ရဲ့ Get Go ဆိုင်ထဲဝင်တဲ့အခါဆိုင်ဝါမှာတက်ထားတဲ့ဆက်ကအဲ့ဒီကိုပိုင် QR code ကိုစကန်ဖတ်လိုက်တဲ့အတွက်ဆိုင်ထဲဘယ်သူဝင်လာရဲဆိုတာကိုသိနေပါပြီ။တဆိုင်လုံးကမျက်နှာချက်တွေမှာတက်ထားတဲ့ကင်မရာကကိုပဲသွားနေတယ်ဆိုတာကိုလိုက်မှတ်ပြီးကြည့်နေပါတယ်။ကိုကစင်ပေါ်တင်ထားတဲ့ပစ္စည်းတစ်ခုကိုကန်ကြည့်လိုက်တာနဲ့ဒီဈေးဝယ်ကဒီပစ္စည်းယူသွားတဲ့စင်ပေါ်ပြန်တင်လိုက်တယ်ဆိုတာကိုအလေးချိန်စင်ဆာတက်ထားတဲ့စင်ကနေမှတ်ထားပြီးတော့စနစ်ကိုအလိုလိုလှမ်းပြီးတော့အသိပေးပါတယ်။ဒါကြောင့်ဒီဈေးဝယ်ကဘယ်ပစ္စည်းတွေယူသွားတယ်ပစ္စည်းချတဲ့ငွေကဘယ်လောက်ဖြစ်တယ်ဆိုတာကိုစနစ်ကအားလုံးမှတ်ထားပြီးတော့ကိုဈေးဆိုင်တွေကပြန်ထွက်ချိန်မှာယူထားတဲ့ပစ္စည်းတန်ဖိုးအားလုံးတွက်ပြီး mobile app နဲ့ချိတ်ဆက်ထားတဲ့ဘဏ်စင်းတွေကနေငွေဖြတ်သွားမှာဖြစ်ပါတယ်ငွေစာဖြတ်ပိုင်းကိုလည်းကိုယ့်ရဲ့ smartphone ကိုပြန်ပြီးပို့ပေးပါတယ်အားလုံးကခေတ်သစ်နည်းပညာတွေချိတ်ဆက်ပြီးအချိန်နဲ့တပြေးညီလုပ်နေတာဖြစ်လို့ဈေးဝယ်သူတွေအနေနဲ့ကတော့လိုရာဝယ်ပြီးရင်ဆိုင်တွေကပြန်ထွက်ခရီးဆက်ရုံပါပဲကိုယ့်ရဲ့ smartphone နဲ့မှာ mobile app ထည့်ထားပြီးတစ်ခါ set up လုပ်ထားဖို့တော့လိုပါတယ
်။ the experience was pretty good. Setting up. I think that was
quite တော်တော်လေးအဆင်ပြေတဲ့အတွေ့အကြုံလို့ပဲပြောရမှာပါ။ set up လုပ်ရတာလည်းလွယ်လွယ်ကူကူပါပဲ။စိုင်ထဲမှာပဲနည်းနည်းထူးဆန်းတယ်လို့ဖြစ်နေတာ။စိုင်ထဲရောက်သွားတာနဲ့ပုံမှန်ဈေးဆိုင်မှာဈေးဝယ်တယ်လို့ဖြစ်နေတာကတော့သိကြပါတယ်။စိုင်ထဲကထွက်လာတော့လည်းပစ္စည်းခိုးယူလာတယ်လို့ခံစားရတာကထူးပါတယ်။ဒါပေမဲ့သူတို့အတော်လေးအဆင်ပြေအောင်လုပ်ထားတာကျွန်တော်ကတော့ကောင်းနေတယ်ပါလေ
ဒီလိုဈေးဆိုင်မျိုးကဈေးဝယ်ရတာကိုအချိန်မပေးချင်တဲ့သူမျိုးတွေအတွက်အဆင်ပြေပါတယ
် especially weekly shops you're just busy you just want to get it done and go home really
အလုံးများရဲ့ကြားကအပတ်စဉ်ဈေးဝယ်ရတဲ့အခါမြ мян လိုတာဝယ်မြ мян အိမ်ပြန်ချင်တယ်လေအဲ့ဒါကြောင့်လူသမားယူပြီးဆိုင်ထဲကထွက်သွားတာနဲ့ကို့ဘဏ်ထဲကငွေဖြတ်ယူလိုက်တာတိတ်ကိုလွယ်ကူအဆင်ပြေတယ်လို့ထင်ပါတယ်
ပုံမှန်ကုန်ပစ္စည်းအယောက်ဆိုင်တစ်ခုကနေအခုလိုငွေချေကောင်တာမှထားတဲ့ဆိုင်ကြီးတစ်ဆိုင်အဖြစ်နဲ့အသွင်ပြောင်းလည်ပတ်ဖို့နောက်ွယ်မှာနှီးပညာတွေရဲ့လှုပ်ဆောင်မှုတွေကအများကြီးရှိပါတယ်။ Tesco Get Go ဆိုင်အတွက်နှီးပညာပိုင်းကိုအစ္စရေးနိုင်ငံက Trigo နှီးပညာကုမ္ပဏီကဖန်တီးထားတာဖြစ်ပါတယ်
။ When you walk into the store, the camera tracks you and tracks all the movement that you do.
ဆိုင်ထဲဝင်လာတာနဲ့ကင်မရာတွေကခမည်းရဲ့လှုပ်ရှားမှုမှန်သမျှကိုလိုက်ကြည့်ပြီးတော့မှတ်နေပါတယ်။စင်ပေါ်ကနေတစ်ခုခုယူလိုက်တာစင်ပေါ်ပြန်တင်လိုက်တာအလုံးကိုနောက်ရောင်ခံကြည့်နေပါတယ်။ယူလိုက်သလားပြန်ထားသလားဆိုတာကိုသိနေတယ်လို့ဘာပစ္စည်းယူလိုက်တယ်လဲဆိုတာကိုလည်းအတိအကျသိပါတယ်။ဆိုင်ထဲကထွက်သွားတာနဲ့ကြာသိမ့်ငွေကိုတန်းပြီးတော့ခမားစီပို့ပေးပါတယ်။အရေးကြီးတဲ့အချက်ပြောချင်တာကတော့ခမားဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုကျွန်တော်တို့လုံးဝမသိနိုင်ပါဘူး။ကျွန်တော်တို့ကဈေးဝယ်လာသူတွေရဲ့မျက်နှာတွေကိုဝါပြီးတော့မမြင်ရအောင်လုပ်ထားပါတယ်
။ Trigo ကုမ္ပဏီကသူတို့နည်းပညာကိုသုံးပြီးတော့ငွေချေကောင်တာမထားတဲ့ဆိုင်မျိုး5960လောက်ကိုအမေရိကနဲ့ဥရောပနိုင်ငံတွေမှာလာမယ့်နှစ်တွေအတွင်းမှာဖွင့်နိုင်မယ်လို့ရည်မှန်းထားပါတယ်။တကယ်တော့အခုလိုမျိုးငွေချေကောင်တာတွေမထားတဲ့ကုန်ပစ္စည်းအယောင်ဆိုင်မျိုးတွေပထမဆုံးစလုပ်ခဲ့တာကတော့ Amazon Online ဈေးကွက်လုပ်ငန်းကြီးဖြစ်ပါတယ်။အမေရိကပြည်ထောင်စုက Seattle မြို့မှာ2020မှာပထမဆုံးစပြီးဖွင့်ခဲ့တာပါ။အခုဆိုရင် American Britain စတဲ့နိုင်ငံကမြို့ကြီးတချို့မှာလည်း Mobile App အခြေခံဈေးဝယ်ရတဲ့ငွေချေကောင်တာမရှိတဲ့ Amazon ရဲ့ Grab and Go ဆိုင်တွေရှိနေပါပြီ။ခေတ်ပေါ်နှီးပညာကိုအားကိုးရတဲ့ဈေးဝယ်နည်းဖြစ်ပေမဲ့ခက်ခက်ခဲခဲကြီးမဟုတ်ပါဘူ
း You download an app you scan a QR code when you enter
app ကို download လုပ်ထားပြီးတော့ဆိုင်ထဲဝင်တဲ့အခါမှာ QR code ကိုဆက်ထဲမှာ scan လုပ်ဖို့ပဲလိုပါတယ်ဆိုင်ထဲဈေးဝယ်တဲ့အခါမှာကိုယ့်ရဲ့ဈေးချင်းထဲမှာဘာပစ္စည်းထည့်လိုက်တယ်ဆိုတာဆက်ကလိုလိုသိနေပြီးတော့ဒီကိုဆိုင်ထဲထွက်တဲ့အချိန်ကျတော့မှကြာတဲ့ငွေကိုကိုယ့်ရဲ့ဘဏ်အကောင့်ထဲကအလိုလိုဖြည့်ယူလိုက်တာဖြစ်ပါတယ်
ဈေးဆိုင်တွေမှာငွေချေဖို့တန်းစီစောင့်ရခြင်းတက်တာသွားတဲ့အတွက်အချိန်လူနေရသူမျိုးတွေကတော့ဒီလိုဆိုင်မျိုးတွေများများဖွင့်ဖို့အတွက်လိုလားကြပါတယ
် I popped in to get some items for a cake that I'm going to make
ကျင်းမဖို့ဖို့လူရာဝယ်ဖို့လာခဲ့တာပါ။မြ мян ဇီးဝယ်မြ мян ပြောင်းခြင်းနဲ့ကျွန်တော်တို့တော့တိတ်ကိုဆင်ပြေပါရယ်။ပုံမှန်စူပါမားကတ်တွေသွားလို့ရှိရင်လူချင်းနာဝယ်ပြီးရင်ငွေချေဖို့ကောင်တာတွေမှာ9မိနစ်10မိနစ်15မိနစ်လောက်တန်းစီစောင့်ရတယ်လေ။ဒါမှတော့အဲ့လိုမျိုးစောင့်စရာမလိုတာအဓိကအားသာချက်လို့ထင်ပါရယ်။လူချင်းနာကိုဝယ်မြ мян ပြန်ထွက်ပြီးတော့ကိုလှုပ်ရှားဆက်လုပ်လို့ရပါရယ်
။တမယိုးစာဆိုင်မျိုးတွေမဟုတ်တော့ပဲဆိုင်ထဲကိုဝင်လူရာယူပြီးပြန်ထွက်လာနိုင်တာမို့အသားမကျသေးတဲ့ဈေးဝယ်သူတွေကတော့ရှိနေပါသေးတယ်။
It was really strange. It felt like I was a criminal.
ဒီမှာအတွက်တော့တမျိုးကြီးဖြစ်နေပါသေးတယ်။ဘာဖြစ်လို့လဲဆိုတော့ပစ္စည်းတွေကိုကိုယ့်အိမ်ထဲတန်းထည့်ပြီးယူသွားရုံပဲဆိုတော့ပစ္စည်းခိုးသလိုဖြစ်နေတာလေ။ဒါပေမဲ့ကင်မရာတွေကကျွန်မလုပ်သမီးကထောက်လျှောက်လိုက်ကြည့်နေပုံတော့ရပါတယ်။ကောင်တာမှာငွေချေတာမျိုးလုပ်စရာမလိုတော့တခုခုလိုနေသလိုဖြစ်နေတာပေါ့နော်။စိတ်မပူပါနဲ့အဆင်ပြေတယ်လို့တော့ပြောကြတာပါပဲရှင်။
မျိုးပြဒေတာတွေအလုံများတဲ့လူလက်ပိုင်ကျွမ်းကျင်သူတွေအလုံလုံကြတဲ့နေရာတွေမှာအခုလိုမျိုးငွေချေကောင်တာမရှိတဲ့လက်လီအယောင်ဆိုင်မျိုးတွေအလုံပို့ဖြစ်မယ်လို့ဈေးခွက်ကျွမ်းကျင်သူတွေကပြောပါရယ်အထူးသဖြင့်ဆိုင်ကန်းကဈေးကြီးတဲ့မြို့လယ်နေရာတွေမှာဖွင့်ထားတဲ့လက်လီအယောင်ဆိုင်တွေအတွက်ပို့ပြီးတော့အကျိုးများနိုင်တယ်လို့သုံးသပ်ပါရယ
် In the city centers the reason I think that this will be rolled out more is because retail space is so costly
မြို့လယ်နေရာတွေမှာဆိုင်ကန်းကတွေကတိတ်ခုဈေးကြီးတာမို့တောင်မျိုးဆိုင်တွေနောက်ထပ်ဖွင့်လာကြအောင်မယ်လို့ကျွန်မထင်ပါတယ်။ဆိုင်တွေမှာငွေရှင်းနိုင်မှုလုပ်ထားပြီးတဲ့ငွေချေကောင်တာနေရာတွေကနေအယောင်တက်အောင်အထောက်အကူမဖြစ်ပါဘူး။တကယ်လို့ဈေးဝယ်တဲ့သူကငွေရှင်းတဲ့အလုပ်ကိုအွန်လိုင်းကနေသူတို့ဘာသာသူတို့လုပ်နိုင်မယ်ဆိုရင်ငွေရှင်းကောင်တာနေရာတွေချားမဲ့အစားရောင်းကုန်တွေချားနိုင်ပါတယ်။ဝယ်သူအတွက်ရွေးစရာပစ္စည်းတွေပို့ထားပေးနိုင်တယ်ဆိုရင်ရောင်းအားပို့ပြီးတော့တက်နိုင်ပါတယ်။ဆိုင်တွေဘက်ကလည်းငွေချေကောင်တာတွေအတွက်နေရာပေးထားမဲ့အစားအဲ့ဒီနေရာတွေကိုဝင်ဝင်ရတဲ့နေရာတွေအဖြစ်အသုံးချနိုင်ပါတယ
်။ကိုဖစ်ကယောဂါကြောင့်လူစိမ်းတွေနဲ့ခွက်ခွက်ခွာနေတာရှင်းသားရနေကြပြီဖြစ်တဲ့ကဘာကြီးမှာအခုလိုမျိုးငွေချေကောင်တာတွေမလိုတဲ့ဆိုင်မျိုးတွေကိုနောက်မှကြဲကြဲပြန့်ပြန့်တွေးလာရနိုင်ပါတယ်။ဒီလိုလက်လျက်အယောင်ဆိုင်မျိုးတွေရှိလာလေနီးပညာနဲ့ဆက်တွေကလူတွေရဲ့အလုပ်တွေကိုနေရာယူသွားမှလားဆိုတဲ့မေးခွန်းတွေတခါနီးပညာရှေ့ပြေးအွန်လိုင်းကြားဖြတ်သခိုးတွေရှိနေတဲ့ခေတ်ကြီးမှာကိုယ်စီးပွားရေးလုပ်ငန်းတွေကိုနီးပညာအပေါ်လုံးဝမှီတည်လိုက်တင်သလားဆိုတဲ့မေးခွန်းတွေကတော့ရှိနေပါတယ်ရှင်ကျွန်မဆူမြတ်မော်ပ
ါမဆူမြတ်မော်စီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ရပါမယ်မရေးတနာကျော်စီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
ဗြိတိန်နိုင်ငံကဒုတိယမြောက်အလစ်ဇဘက်ပြည်မကြီးဟာအနည်းဆုံးနှစ်ပတ်အနားယူဖို့ဆီယဝင်ကညွှန်ကြားထားတယ်လို့ဘက်ကင်ဟမ်နန်းတော်ကပြောပါတယ်။တက်တော်65နှစ်ရှိပြီဖြစ်တဲ့ပြည်မကြီးဟာပေါ်ပေါ်ပါပါဇပွဲမှာထိုင်လို့ရတဲ့အလုပ်တွေတော့လုပ်နေနိုင်တော့မယ်။လူတွေနဲ့ပြောဆိုဆွေးနွေးမှုတွေကိုလည်းအွန်လိုင်းကနေလုပ်တယ်လို့နန်းတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါမဲ့နိုဝင်ဘာလ23ရက်နေ့ကျရင်တော့အောင်မေတ္တရာချင်းပွဲတော်အတွက်ခရီးသွားတာကိုလူကိုယ်တိုင်သွားနိုင်မှာမဟုတ်ပါဘူး။ဒါမဲ့အဲ့ဒီနိုဝင်ဘာလ14ရက်နေ့တနင်္ဂနွေနေ့မှာကြားရမယ်ဒီအောင်မေဝယ်အခမ်းအနားကိုနိုင်ငံတော်အခမ်းအနားနဲ့ထုံးစံအတိုင်းပါဝင်ပြီးဆင်နွှဲခြင်းနဲ့လို့ကြေညာချက်မှာပြောထားတာပါ။ပြည်မကြီးကို Glasgow မြို့မှာကျင်းပတဲ့ COP26 ထိပ်သီးဆွေးနွေးပွဲမှာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောမယ့်ကိစ္စကိုလည်းဖျက်ထားရတာဖြစ်ပါရဲ့။ဒါမဲ့ပြီးခဲ့တဲ့တောက်ကြနေကတော့သူအွန်လိုင်းကနေပြီးတော့မိကွန်ပြောဖို့အတွက်ဗီဒီယိုရိုက်ကူးခဲ့လို့ဆိုပါတယ်အခုလိုမျိုးဘီယံမာကြီးဘဲမှမထွက်ဖ ೇನೆ အနားယူရတာကလည်းကြိုတင်သတိထားတဲ့သဘောဖြစ်ပါတယ်လို့ဗြိတိန်တော်ဝင်အတိုင်းဝန်နဲ့နှိစက်တဲ့သူတွေကပြောပါတယ်ရှင်ပြင်သစ်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်မှာကျင်းပတဲ့ချောကလက်ဈေးရောင်းပွဲတော်ရဲ့တစိမ့်တစ်ပိုင်းဖြစ်နေချောကလက်နဲ့တစားဆင်ထားတဲ့ဝတ်ဆောင်တွေကိုဖက်ရှင်ရှိုးကျင်းပခဲ့တာပါအဲ့ဒီချောကလက်ပွဲတော့ကိုဒီတစ်ပတ်တင်းတင်းလာနေချီကျင်းပါတာဖြစ်ပြော့ခါတိုင်းနှစ်ဆင်လုံးနေကြဖွင့်ပွဲမှာလို့ချောကလက်နဲ့တစားစင်းနဲ့ဝတ်ဆောင်တွေကိုဖက်ရှင်ရှိုးနဲ့ထည့်သွင်းပြတာဖြစ်ပါတယ်မနေ့ကတော့ကိုဗစ်ကူးစက်မှုတွေလည်းအရန်ဆူဆူရွရွဖြစ်နေခဲ့လို့ဒီဖက်ရှင်ရှိုးဖျက်ခဲ့ရတာပါအခုနှစ်မှာတော့ဒီချောကလက်နဲ့တစားစင်းနဲ့ဝတ်ဆောင်ဆယ်စုံဖက်ရှင်ရှောက်လမ်းပေါ်ကိုပြန်ရောက်လာတာကြည့်ရင်အခြေအနေတွေကပုံမှန်နီးပါးပြန်ပြောဖြစ်နေပြီဆိုတာတွေ့ရပါတယ်ချောကလက်ထုတ်လုပ်တဲ့နာမည်ကျော်စပူမှုဖြစ်တဲ့Vincent Gallery ကတော့ဒီချောကလက်ပွဲတော်ဟာနှစ်စဉ်အားလည်းရဲ့ရာသီစပြီဆိုတာကိုလည်းသတိပေးရရောက်တယ်လို့ပြောပါတယ်
Donc la principale difficulté d'une robe avec du chocolat dessus c'est que le chocolat on a déjà le problème de température
ဝတ်ဆောင်မှာချောကလက်တက်ပြီးဖန်တီးတဲ့နေရာမှာအခက်အခဲဆုံးကတော့အပူချိန်ပါပဲချောကလက်ကကိုယ်ခန္ဓာအပူငွေ့နေဆိုရင်အရေးပြောတယ်လေဒါကြောင့်မလို့ကြားမှာဇာတ်ရောပိတ်ဆောက်ရောအရင်ခံရပါတယ်အဲ့ဒါတော့မှဘေးပတ်ဝန်းကျင်အနေထားအခန်းရဲ့အပူချိန်ကိုကြောက်ရပါတယ်ပြီးတော့ချောကလက်ကတိတ်ပြီးနုပါလေလို့ပြောသွားတာပါအ
အဲ့ဒါဆိုရင်ဒီလိုမျိုးချောကလက်နဲ့ခက်ခဲခဲဘာလို့အဲ့ဒီတွေကိုတစားစင်ဖန်တီးဖြစ်တာပါလဲ
Ça symbolise en fait le l'artistique hein bien sûr on a la gourmandise mais aussi l'artistique
အနုပညာဖန်တီးနိုင်မှုကိုပြသခြင်းလို့ပါတဲ့လောဘကြီးတာလဲပါတာပေါ့ဒါပေမဲ့အနုပညာကိုပြတာအနုပညာများကိုလက်ရာကိုဖန်တီးတာပါအဲ့ဒီချုပ်တဲ့သူကလည်းဒီလိုပဲအနုပညာလက်ရာကိုဖန်တီးပြသတာပါကျွန်တော်တို့အတွက်တော့ဒါဟာပွဲတော်ရာသီအစားစရာမျိုးလည်းဖြစ်ပါတယ်။နိုဝင်ဘာလကောင်ကစပြီးတော့ချောကလက်ဆိုင်တွေအရန်အလုပ်များကြတာနှစ်ကုန်တဲ့အထိပါ။ချောကလက်ပွဲတော်လုပ်ပြီးတော့ဒီပွဲတော်ပြီးတာနဲ့ Christmas ရောက်ပြီဆိုတာကျွန်တော်တို့သိရပါတယ်လို့သူကပြောသွားပါတယ်။ဟုတ်ပါတယ်သူပြောသလိုပဲအခု Holiday အားလည်းရဲ့ရာသီကချောကလက်ထုတ်လို့သူတွေအရန်အလုပ်များကြတဲ့လဖြစ်ပါတယ်။မနေ့ကတော့အခုလိုမျိုးပွဲတော်အစားပြုခဲ့တာမရှိပါဘူး။ဒီနေ့တော့အရင်လိုပြန်ဖြစ်လာနိုင်လို့သူတို့ဝမ်းသာပါတယ်လို့လည်းပြောသွားခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ကပေးကြီးပြီးပြက်ပြောက်ခဲ့အောင်လို့မထိန်ချုပ်နိုင်သေးပေမလဲ။နေရာဒေသအတော်တော်များများတော့တိကက်ပေးကြလူနေမှုပုံစံတင်နေငွေကိုရှိနေတဲ့အနေအထားကိုအတန်းနိုင်ဆုံးပြန်ရောက်သွားဖို့လုပ်နေကြတာပါနော်။ကမ္ဘာမှာကိုဗစ်ကူးစက်မှုဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ဖျော်ဖြေရေးမြို့တော်မွန်ဘိုင်းကရုပ်ရှင်ရုံတွေကတော့ကိုဗစ်ကပေးကြောင့်တစ်နှစ်ခွဲကြာပိတ်ထားခဲ့ပြီးတော့အခုအော်တိုဘာလနှာမိုင်းကပဲပြန်ဖွင့်လိုက်ပါတယ်။ရုပ်ရှင်ရုံတွေကိုလူအပြည့်အနေထားကနေတဝက်ရှော့ချလက်ခံမှဖြစ်ပြီးတော့ဒီလိုရုပ်ရှင်ရုံတွေပြန်ပြီးတော့လက်ပတ်ရမှာလိုက်နာရတဲ့စီးမြင်တွေကိုလည်းပထမလကအရင်ကြီးညာခဲ့တာပါ။ဒါမဲ့လေလူတွေစိတ်ထဲမှာစိုးရိမ်စရာရှိနေသေးတာကြောင့်ရုပ်ရှင်ရုံတွေပြန်ဖွင့်ပေမဲ့လည်းတိတ်ပြီးလူမလာကြသေးဘူးဖြစ်နေပြီးတော့ရုပ်ရှင်ကအဟောင်းတွေပဲအဓိကပြန်ပြီးတော့ပြနေရပါတယ်။ရုံထဲလိုဝင်ခဲ့မဲ့ငကိုရဲ့တဝက်အနေထားတာမှလူမလာဘူးလို့ online ကနေလက်မဲ့ရောင်းတဲ့ Bookman Show ကပြောပါတယ်။ရုပ်ရှင်လာကြည့်တဲ့သူတွေမှာလည်း COVID ကာကွယ်ဆေးထိုးပြီးကြောင်းလက်မဲ့ပါရင်ပါဒါမှမဟုတ်အစိုးရကလုပ်ထားတဲ့ telephone တွေကကျန်းမာရေး app မှာဘေးရနေကင်းရှင်းပါတယ်ဆိုတဲ့အခြေအနေကိုပြနိုင်တော့မှရုပ်ရှင်ရုံထဲပေးဝင်မှာဖြစ်ပါတယ်။လူတွေနှာခေါင်းစည်းတက်ထားရမှာဖြစ်တယ်လို့ကိုယ်ပူချိန်နဲ့စစ်ခံရပါတယ်။ပြီးတော့ရုံထဲမှာခါတိုင်းလိုမုတ်စားတာမျိုးအေးအေးတောက်တာမျိုးလုပ်လို့မရပါဘူး။မွန်ဘိုင်းမြို့ကအိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုအပြင်းထန်ဆုံးခံရတဲ့မြို့လည်းဖြစ်ပါတယ်။အခုတော့ကိုဗစ်ကူးစက်မှုအသစ်တွေရောကိုဗစ်ကြောင့်သေဆုံးမှုရောအရေးအတွက်ပါရော့ကျလာလို့အခုလိုမျိုးရုပ်ရှင်ရုံတွေပြန်ပြီးတော့ဖွင့်ခွင့်ရတာပါ။မွန်ဘိုင်းမှာကတခြားလုပ်ငန်းတွေအရင်ပြန်ပြီးတော့ဖွင့်ခွင့်ရနေပေမဲ့လည်းမြို့ရဲ့ဂုံးပုတ်လည်းဖြစ်တဲ့ဒီဘောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အချက်ချဒီမြို့မှာရုပ်ရှင်ရုံတွေကိုအခုနောက်ဆုံးမှပြန်ပြောဖွင့်ခွင့်ပေးတာဖြစ်ပါလိမ့်ရှင
်။မရေးတနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။သောရရှင်နေအနေနဲ့ကျွန်မတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bammis@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာတော့အစီအစဉ်တွေဆောပါအခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုက်တလဲပြောပြပေးပါရှင
်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတဂျီဟောင်းလည်းဖြစ်တဲ့ဒီကမှာခင်ဗျာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတဂျီဟောင်းဖြစ်တဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမြို့ဟောင်းလည်းဖြစ်တဲ့ဘီလ်ရစ်ချာဆန်ဟာထိုင်းနိုင်ငံကတဆင့်မြန်မာနိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။မနေ့ပြန်မနေ့ပိုင်းမှာတော့နေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုရှိပါတယ်။အလားတူပဲနိုင်ငံရေးဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနနဲ့လူကယ်ပြန်ဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့လည်းတိကျတွေ့ဆုံမယ်လို့သိရပါတယ်။ဘီလ်ရစ်ချာဆန်ဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အရေးနဲ့ရိုဟင်ဂျာအရေးကိစ္စတွေကိုအဓိကဆောင်ရွက်ပေးနေသူဖြစ်ပေမဲ့လည်းဒီခေတ်စဉ်အတွင်းရခိုင်ပြည်နယ်ကိုတွားခွင့်ရမရမသေးကြသေးပါဘူး။အလားတူပဲမြန်မာစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့အမေရိကန်သတင်းတောက်လွတ်ပေးဖို့ကိစ္စပြောဆိုဆွေးနွေးမလားဆိုတာလည်းမသိရသေးပါဘူး။ဒါပေမဲ့လည်းဂျပန်နိုင်ငံကအထူးကိုယ်စားလှယ်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆာဆာကာဝါရဲ့ညှိနှိုင်းဆောင်ရွက်ပေးမှုနဲ့အမေရိကန်သတင်းတောက်ကိုမြန်မာဘက်ကမကြခင်လွတ်ပေးမယ်လို့ပြောဆိုထားပြီးဖြစ်ကြောင်းလည်း VOA ကသတင်းရရှိထားပါတယ်။မစ္စတာဆာဆာကာဝါဟာလည်းရခိုင်ပြည်နယ်ညှိနှိုင်းရေးကိစ္စတွေကိုအထူးဆောင်ရွက်နေသူဖြစ်ပြီးမြန်မာနိုင်ငံကိုထပ်မံသွားရောက်နိုင်ရေးအတွက်အစီအစဉ်များကြိုးပမ်းနေတယ်လို့သိရပါတယ်။မစ္စတာBill Richardson ဟာအောက်လွတ်တော်အမအဖြစ်ဆောင်ရွက်နေစဉ်1994ခုနှစ်မှာတော့မြန်မာနိုင်ငံကိုတွားရောက်ပြီးထိန်းသိမ်းခံရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုတွစ်ဆုံခွင့်ရခဲ့တဲ့ရှာရှာပါပါအမေရိကန်လွတ်တော်အမတူဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်အာဏာရပြီး2018ခုနှစ်မှာတော့ရခိုင်အရေးအကြံပေးဖို့အဖွဲ့မှာပါဝင်ခဲ့ပူးပါတယ်။ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်နဲ့ NLD အစိုးရရိုဟင်ဂျာကိစ္စမှာပြည်လဲအောင်ဖြေရှင်းဖို့ပိုင်းဖြတ်ဆောင်ရွက်တာမျိုးမရှိဘူးဆိုပြီးအဲ့ဒီအဖွဲ့ကနေနှုတ်ထွက်ခဲ့ပါတယ်အဲ့ဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ရေးကင်တွယ်မှုတွေအပေါ်ဝေဖန်ပြောဆိုရေးသားတာတွေလုပ်ခဲ့ပါတယ်သူဟာဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေအထိတွားရောက်ခဲ့တယ်လို့ နိုင်ငံတကာမှာလည်းရိုဟင်ဂျာအရေးကိစ္စတွေကိုတက်တက်ကြွကြွဆောင်ရွက်နေသူဖြစ်ပါတယ်ခင်ဗျာ
။တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ 11:00 အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has come to you.